Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ February 9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မဆူမြတ်မောင်ပါရှင်။မြန်မာနိုင်ငံအနှံ့ငါမြို့တွေမှာပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတဲ့သတင်းတွေအဖြစ်အဆုံနဲ့နောက်ဆုံးရကမ္ဘာသတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကတင်းယူအုပ်ချုပ်နေတာကိုမကြေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန့်လောက်အထိရှိခဲ့ပါတယ်။ဆန္ဒပြသူတွေဟာလှည့်တမ်းမီးပွိုင်လမ်းစုံမှာဒီနေ့မနေ့အစောပိုင်းမှာစုဝေးခဲ့ကြပြီးဆီယနာရှင်စနစ်ကြဆုံးရေးဒီမိုကရေစီရရှိရေးဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားသူတွေအများဆုံးပြန်လွှတ်ပေးရေးစတဲ့ကြွေးကြော်သံတွေနဲ့ကြွေးကြော်ချီတက်ခဲ့ကြပါတယ်။လှည့်တမ်းကနေစတင်ဆန္ဒပြသူတွေအပြင်ရန်ကုန်မြို့တခြားနေရာတွေကနေစုဝေးချီတက်ကြတဲ့ဆန္ဒပြအဖွဲ့တွေဟာမြို့လယ်စုလီအဝိုင်းမှာတွားပြီးတော့စုခဲ့ကြပါတယ်။ပါဝင်ဆန္ဒပြကြသူလူငယ်တွေကဆရာနာရှင်စနစ်ကိုနောက်မျိုးဆက်မကြုံရအောင်လို့ပါဝင်ဆန္ဒပြကြသူတွေကလူငယ်တချို့ကဆရာနာရှင်စနစ်ကိုနောက်မျိုးဆက်တွေမကြုံရအောင်အခုလိုလမ်းပေါ်ထွက်ဆန္ဒပြရတာဖြစ်တယ်လို့ပြောကြပါတယ
်ကျွန်တော်တို့အဆုံးပြတာကကျွန်တော်တို့မျိုးဆက်မှာကျွန်တော်တို့ဒီအားကြီးကြောင်လာခဲ့ရတဲ့အတွက်ကျွန်တော်တို့မျိုးဆက်တွေကတော့အသေးခံပြီးတော့ကျွန်တော်တို့တိုက်ပွဲဝင်အောင်အဲ့ဒီတော့ကျွန်တော်တို့မျိုးဆက်တွေအတေရန်ဒီတိုက်ပွဲဝင်ဒီအာရုံစနစ်ကိုဖျက်သိမ်းမှာကျွန်တော်တို့နောက်မျိုးဆက်တွေကဒီမျိုးကြီးစနစ်ကိုဖားပြီးတော့မှကျွန်တော်တို့ပို့ပြီးတော့တောင်းတမျိုးဆက်တွေကောင်းလာပြီးတော့ကျွန်တော်တို့လောက်အောင်ဖြစ်ပါတယ်
ဒီနေ့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာအသက်အရွယ်မျိုးစုံလူရန်စားအလှပေါင်းစုံကလူငယ်တွေကျောင်းသားတွေနဲ့အဖွဲ့အစည်းအသီးသီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းပြည်သူတွေကရေဘူးတွေအေးအေးတွေနဲ့စားတောက်တွေကိုပေးဝေတာအမိုက်ကောက်ပေးတာတွေရှိခဲ့ပါတယ်။ဒါအပြင်ကျန်းမာရေးအရာအကူအညီလိုအပ်တဲ့သူတွေကိုကူညီပေးဖို့အတွက်လည်းကျန်းမာရေးဝန်ထမ်းတချို့နဲ့လူနာတင်ရင်တချို့အကူအညီဖို့အသင်းဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတဲ့ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးလမ်းပိတ်တာတွေရှိခဲ့ပေမဲ့ဆန္ဒပြသူတွေကအဲ့ဒီနေရာတွေကိုရှောင်ပြီးတော့တခြားလမ်းတွေကနေပတ်သွားခဲ့ကြတဲ့အတွက်ထိတ်တန့်ရင်ဆိုင်မှုမျိုးမဖြစ်ဘဲဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။စုလေမျိုးတော်ခမရှိတည်မှာတော့ရဲလုံခြုံရေးတွေနေရာယူပြီးတော့ပိတ်ထားတာကိုတွေ့ရပါတယ်။အခုလိုရန်ကုန်မြို့အပြင်ပဲခူး၊မန္တလေး၊မုံရွာ၊မကွေး၊တောင်ကြီး၊ပေါင်းတယ်၊ဇီးကုန်း၊ပသိမ်၊မြောင်းမြစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာဆိုရင်ထောင်နဲ့ချီတဲ့စိုက်ကယ်စီးဆန္ဒပြသူတွေမြို့ထဲမှာလှည့်လည်တောင်းဆိုဆန္ဒပြကြပါတယ်။နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနပေါင်းစုံကဝန်ထမ်းအလုံးအလုံးမစင်းပဲတပိတ်ဖောက်ကြဖို့အတွက်88မျိုးဆက်ကောင်းဆောင်တွေရဲ့ငင်းချရေးနဲ့ပွင့်လင်းလူပေါင်းကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။စစ်အာဏာသိမ်းမှုကိုဌာနပေါင်းစုံကဝန်ထမ်းတွေစန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာဂုဏ်ယူတယ်လို့ဒီကနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်။ဝန်ထမ်းတွေအလုံးမစင်းပဲစန့်ကျင်အားခံတာဟာအာနာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပါ February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအလုံးအလုံးမစင်းမဲ့တပိတ်ပေါက်ပေးကြဖို့အတွက်ပန်ကြားတယ်လို့88မျိုးဆက်ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာပြည်သူ့ဆန္ဒနဲ့ရွေးကောက်တင်မြောက်ထားတဲ့သမ္မတဦးဝင်းမြင့်သာတရားဝင်သမ္မတဖြစ်တဲ့အတွက်သမ္မတဦးဝင်းမြင့်အစိုးရနဲ့တာတန်ကင်းတမန်ကင်းဆက်သွယ်မှုတွေကိုဆက်လက်ဆောင်ရွက်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ကအကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်ကောင်စီကဖွဲ့ထားတဲ့အစိုးရအဖွဲ့အဝင်အဖွဲ့အစည်းတွေဟာတရားဝင်မဟုတ်တဲ့အတွက်အဲ့ဒီအဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့လဲ February 9ရက်ဒီနေ့ရက်စွဲနဲ့အကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့တရားဝင်တန်တမာဆက်သွယ်ရှိကြတဲ့နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေကိုရည်ရွယ်တိုက်တွန်းတဲ့အဲ့ဒီကြေညာချက်ချင်းမှာမတရားဖမ်းဆီးခံထားရတဲ့နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများဆုံးပြန်လွှတ်လာရေးကိုဆောင်ရွက်ပေးဖို့အတွက်လည်းတိုက်တွန်းချပါတယ်။ဒါအပြင်မြန်မာပြည်သူတွေဒီမိုကရေစီစနစ်နဲ့လူ့အခွင့်အရေးတွေမဆုံးရှုံးအောင်လို့အာဏာရှင်စနစ်မပေါ်ပေါက်အောင်တတိနဲ့ဆောင်ရွက်ပေးကြဖို့လည်း NLD ဗဟိုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက် NLD ပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေဟာဖြစ်တဲ့နည်းနဲ့လွှတ်တော်ခေါ်ယူခဲ့ကြပြီးတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကိုဖွဲ့စည်းထားပါတယ်။ဒိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားပြုကော်မတီတွေကိုလည်းဖွဲ့စည်းထားပါတယ်။နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။သမ္မတဦးဝင်းမြင့်ကိုအစိုးရတာဝန်ရှိသူတွေထားတဲ့အိအမတ်29နဲ့ဒေါအောင်ဆန်းစုကြည်ကိုအိအမတ်33မှာဒီနေ့မနေ့အထိဆက်လက်နေအကြေချုပ်ချထားကြောင်း NLD သတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်ဦးကြည်တိုးရဲ့ Facebook စာမျက်နှာပေါ်မှာဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြောက်ခံထားရတဲ့အစိုးရကိုထောက်ခံကြောင်းနဲ့သတင်းချက်လက်တွေလွတ်လပ်စွာရရှိနိုင်ဖို့တောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြမှုကိုအမေရိကန်ကအားပေးထောက်ခံတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်စ်ဗိုင်ဒါကပြောကြားပါတယ်စစ်တပ်အနေနဲ့အာဏာသိမ်းယူထားတာကိုဆွံ့လွတ်ဖို့ဒီမိုကရေစီနီးလမ်းကျရွေးကောက်တင်မြောက်ထားတဲ့အစိုးရလက်ကိုအာဏာပြန်ပေးဖို့ဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့တဲ့နဲ့ဆက်သွယ်ရေးကန့်သတ်ချက်တွေအလုံးကိုဖယ်ရှားပေးဖို့နဲ့အကြမ်းဖက်လုပ်ရက်တွေမလုပ်ဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုတဲ့အကြောင်းသံအမတ်ကြီးဗိုင်ဒါရဲ့ထုတ်ပြန်ချက်ကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဒေါအောင်ဆန်းစုကြည်အပါအဝင်အရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထားတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတကာမှလည်းဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဝါရှင်တန်မြို့တော်မြန်မာတန်ယုံရှိမြောက်ကယ်ရိုလိုင်းနားပြည်နယ်ရှာလော့တ်မြို့တော်ခမရှိအင်ဒီယားနားပြည်နယ်အင်ဒီယားနာပလစ်မြို့တော်ကဝေါ်လ်ဝါမမိုရီယယ်ပလာဇာအထက်အမှတ်နေရာတက်ဆစ်ပြည်နယ်အော့စတင်မြို့ကပြည်နယ်လွှတ်တော်အဆောက်အဦရှိတခါဆန်ဖရန်စစ္စကိုမြို့ကကုလသမဂ္ဂ UN ပလာဇာရှိစတဲ့နေရာစုံမှာစနေနေ့တုန်းကဆန္ဒပြပွဲတွေရှိခဲ့ပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းမြန်မာပြည်သူတွေနဲ့တသားတည်းဖြစ်တယ်ဆိုတာပြသတဲ့အနေနဲ့သက်ဆိုင်ရာနိုင်ငံတွေရဲ့ည၈နာရီအချိန်မှာတံပုံးတွေတီးနေကြပါတယ်။ဗြိတိန်နိုင်ငံကမြန်မာလူမျိုးတွေစနေနေ့တုန်းကအွန်လိုင်းပေါ်မှာစုပြီးတံပုံးတီးဆန္ဒပြပွဲမှာ300နီးပါးလောက်ပါဝင်ခဲ့ကြပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာတွေကလည်းသူတို့ရောက်ရာနိုင်ငံတွေကအစိုးရရဲ့အနေနဲ့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးစနစ်အဆုံးသတ်အောင်လို့ကူညီဆောင်ရွက်ပေးကြအောင်လို့ဆန္ဒပြုလွှာတွေစာရီပေးဖို့တောင်းဆိုနေကြပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်အာဖရိကဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်တဲ့တိတ်မပြင်းထန်တဲ့နောက်ဆက်တွဲရောဂါတချို့ကို AstraZeneca ဆေးကုမ္ပဏီကကွယ်ဆေးကအထိုက်အလျောက်ကကွယ်ပေးနိုင်တယ်လို့ကနဦးစမ်းသပ်မှုရလဒ်တွေအခြေခံပြီးကုမ္ပဏီကစနေနေ့ကကြေညာပါတယ်စမ်းသပ်မှုကိုအသက်32နှစ်ဝန်းကျင်ရှိတဲ့သူ2000လောက်နဲ့ပြုလုပ်ခဲ့တာပါစမ်းသပ်မှုအစောပိုင်းရလဒ်တွေနဲ့ပတ်သက်လို့ဆေးစမ်းသပ်ခံတဲ့သူတွေထဲမှာဆေးရုံကိုတင်ပို့ရတာနဲ့တည်ဆုံးတာမျိုးမရှိဘူးလို့ London Financial Times သတင်းစာကဖော်ပြပါတယ်။ကုမ္ပဏီကတွေးရှိထားတဲ့သူတေသနရလဒ်တွေကိုတနင်္လာနေ့မှာထုတ်ပြန်ပေးသွားဖို့ရှိပါတယ်။တရုတ်နိုင်ငံမှာလည်းဒုတိယကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအတည်ပြုလိုက်ပါတယ်။ Sinovac BioNTech ကုမ္ပဏီထုတ်ကိုရိုနာဗိုင်းကာကွယ်ဆေးကိုတောက်ကြနေတော့ကအတည်ပြုပေးခဲ့တာဖြစ်ကြောင်းအမျိုးသားဆေးနယ်စီပီစီထုတ်လို့ရေးအဖွဲ့ကစနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့အသက်အရွယ်ကြီးသူတွေကိုကာကွယ်ဆေးဦးစားပေးထုတ်နိုင်ပေးပြီးရင်ဆင်းရဲတဲ့နိုင်ငံတွေကိုဆေးမျှဝေပေးဖို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုထိဒီကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်တဲ့သူ105သန်းနဲ့သေဆုံးသူက 2.3 သန်းရှိပါတယ်။အိန္ဒိယကပေးပို့တဲ့ AstraZeneca ဆေးကုမ္ပဏီ COVID-19 ကကွယ်ဆေး5သိန်းကိုဒီကနေ့အာဖဂန်နစ္စတန်မှာပထမဆုံးအကြိမ်လက်ခံရရှိပါတယ်။ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ရဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ခွင့်ပြုချက်ကိုစောင့်ဆိုင်းနေတာဖြစ်ပြီးသတင်းတစ်ပတ်အတွင်းမှာခွင့်ပြုချက်ရမယ်လို့မျှော်လင့်ထားကြောင်းအာဖဂန်ကာကွယ်ဆေးထိုးနှံရေးအစီအစဉ်အကြီးအကဲနာဇာရီကပြောပါတယ်။ခွင့်ပြုချက်မရခင်အချိန်ထိဆေးတွေကိုကပူးမြို့မှာတူလောင်ထားမှာဖြစ်ပြီး WHO ခွင့်ပြုချက်ရပြီးရင်ပြည်နယ်34ခုမှာကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေကိုစတင်သွားမယ်လို့သူကပြောပါတယ်။ဝင်ငွေအလေအလတ်ရှိတဲ့နိုင်ငံတွေနဲ့ဝင်ငွေနည်းပါတဲ့နိုင်ငံတွေအတွက် Britain AstraZeneca ဆေးကုမ္ပဏီနဲ့ Oxford တက္ကသိုလ်တို့ပူးတွဲသုတေသနပြုထုတ်လုပ်ခဲ့တဲ့ဒီ COVID-19 ကာကွယ်ဆေးကိုအိန္ဒိယနိုင်ငံ Serum Institute ကထုတ်လုပ်ပေးနေတာဖြစ်ပါတယ်။အာဖဂန်မှာအခုထိ COVID-19 ကူးစက်သူ 95,000 ကျော်နဲ့သေဆုံးသူက 2,400 ကျော်ရှိပါတယ်ရှင်။အစိုးရရဲ့လေယာဉ်စိုက်ပျိုးရေးဥပဒေတွေကိုကန့်ကွက်ဆန္ဒပြနေတဲ့အိန္ဒိယလေသမားတွေကစနေနေ့ကအဝေးပြေးလမ်းမကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ပါတယ်။တချို့နေရာတွေမှာတော့လေထုံဆက်တွေကြောက်တုံးတွေကိုတုံးပြီးတော့ပိတ်ဆို့ခဲ့ပါတယ်။တခြားနေရာတွေမှာအဝေးပြေးလမ်းမတွေပေါ်တက်ပြီးတော့အလံတွေဝေယံကျွေးကြော်တန်တွေနဲ့၃နာရီလောက်ဆန္ဒပြခဲ့ပါတယ်
။ပညာဝတွေကကမ်းစေကမ်းမ 80 point ဟန်
ကြာနိုင်ငံလုံးကြီးကြီးချင်းချင်းနဲ့ဆန္ဒပြနေတာဖြစ်တယ်လို့လေသမားကောင်းဆောင် Rakesh Ticket ကပြောပါတယ်မြို့တော် New Delhi မှာတော့လူငွေတက်ဖွဲ့ဝင်9000နီးပါးချထားပြီးလေသမားတွေမြို့ထဲမဝင်နိုင်အောင် Concrete နဲ့တန်ဆူးကြိုးအကာရံတွေချထားပါတယ်မြို့အပြင်ဘက်မှာတော့ဆန္ဒပြသူတွေကနိုဝင်ဘာလနှောင်းပိုင်းကစလို့တပိတ်စခန်း3ခုဖွင့်လှစ်ထားတာဖြစ်ပါတယ်ဆန္ဒပြပွဲတွေညှို့နှဲသွားလိမ့်မယ်လို့ခန့်မှန်းထားခဲ့ပေမယ့်မကြသေးခင်ရက်တွေထဲလူထောင်ပေါင်းများစွာတပိတ်စခန်းတွေကိုလာရောက်ပူးပေါင်းကြတာကြောင့်ဆန္ဒပြပွဲတွေပိုပြီးတော့အင်အားကောင်းလာခဲ့ပါတယ်အိန္ဒိယအစိုးရပြဋ္ဌာန်းခဲ့တဲ့လေယာဥပဒေတွေကိုမပယ်ဖျက်မချင်းတပိတ်စခန်းတွေကထွက်ခွာမှာမဟုတ်ဘူးလို့လည်းဆန္ဒပြသူတွေကပြောပါတယ်ရှင်အီရန်ပေါ်အမေရိကန်ပြည်ထောင်စုရဲ့အရေးယူပိတ်ဆို့မှုတွေကို February 27ရက်နေ့နောက်ဆုံးထားမရုပ်သိမ်းဘူးဆိုရင်အီရန်နျူကလ িয়ার သဘောတူညီချက်ကိုပို့ပြီးတော့ထိခိုက်မယ့်အခြေအနေရင်ဆိုင်ရလိမ့်မယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကသတိပေးလိုက်ပါတယ်။မကြာသေးခင်ကအီရန်မှာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကအစိုးရအနေနဲ့သူတို့ရဲ့သဘောထားတင်းမာတဲ့ယက်တီချက်အတိုင်းမဖြစ်မနေလှုံ့ဆော်ဖို့အခိုင်အမာတွန်းအားပေးနေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကအီရန်သတင်းစာဟမ်ရှာရီနဲ့စနေနေ့ကအင်တာဗျူးမှာပြောပါတယ်။ဒါအပြင်ဇွန်လအတွင်းကျင်းပမယ့်သမရရွေးကောက်ပွဲမှာသဘောထားကျင်းပတဲ့သမရရွေးချယ်နိုင်ခြေရှိတာကြောင့်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပို့ပြီးတော့ထိခိုက်စေတဲ့အနေအထားရှိနေတယ်လို့သူကသတိပေးလိုက်တာဖြစ်ပါတယ်။အမေရိကန်တွေအတွက်အချိန်မရှိတော့ကြောင်းအီရန်လွှတ်တော်ရဲ့ဥပဒေချမ်းတဲ့ရွေးကောက်ပွဲအနေအထားတွေကအီရန်နှစ်သစ်ကူကာလနဲ့ဆက်တိုက်ဆိုသလိုရောက်လာနေကြောင်းလဲဇာရစ်ကပြောပါတယ်။ပါလီမန်ကဥပဒေပြဋ္ဌာန်းပြီး3လအကြာမလ27ရက်နေ့မှာအီရန်နှစ်သစ်ကူးကြရောက်မှာဖြစ်ပါတယ်။အဲ့ဒီဥပဒေမှာအမေရိကန်တို့တန်ခတ်ပိတ်ဆို့မှုကိုရုတ်သိမ်းပေးဖို့ရာဇသံပေးထားတဲ့2လတာကာလလဲပါဝင်ပါတယ်။2015ခုနှစ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေချုပ်ဆိုခဲ့တဲ့ JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার စာချုပ်ကနေသမ္မတဟောင်းဒိုနယ်ထရမ့်က2018ခုနှစ်ကတဖက်သက်နှုတ်ထွက်ခဲ့ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကစာချုပ်ကနေနှုတ်ထွက်တာကိုအစဉ်တစိုက်ဝေဖန်ခဲ့ပြီး JCPOA စာချုပ်ထဲကိုပြန်ပြီးတော့ဝင်ရောက်မယ်လို့ကြေညာထားပါတယ်။ဒီသတင်းပတ်ထဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအီရန်ကိစ္စကိုဥရောပ၃နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။အီရန်ကတော့ဆီဇက်ဆွေးနွေးပွဲတွေပြန်မစမီမှာတန်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးရမယ်လို့တောင်းဆိုထားပါတယ်ရှင်။
စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုဆန့်ကျင်တဲ့လမ်းပေါ်လူထုဆန္ဒပြမှုတွေဖြစ်နေတာအခုဆိုရင်နှစ်ရက်မြောက်သွားပါပြီ။ရန်ကုန်မန္တလေးမြို့ကြီးတွေအပြင်မြန်မာနိုင်ငံမြို့တော်တော်များများမှာပါဆန္ဒပြမှုတွေရှိနေတာပါ။ဒီကနေ့လူထုဆန္ဒပြပွဲအခြေအနေကို VOE မြန်မာပိုင်းသတင်းတောက်ကျမစုစုကတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုလက်မခံပဲနိုင်ငံတော်သမ္မတနဲ့အတိုင်ပင်ခံပုဂ္ဂိုလ်အပါအဝင်မဲအပြတ်အသတ်နဲ့နိုင်ရခဲ့တဲ့ NLD ပါတီခေါင်းဆောင်တချို့ကို February 10ရက်နေ့နဲ့အစောပိုင်းမှာစစ်တပ်ကထိန်းသိမ်းခဲ့တာပါ။အဲ့ဒီနောက်ရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကအာဏာလွှဲယူထားပါဗျ။အဲ့ဒီနောက်ကစပြီးကျန်းမာရေးဝန်ထမ်းတွေလုပ်ငန်းတာဝန်ရပ်ဆိုင်ပြီးဆန္ဒပြတာအပါအဝင်အစိုးရဝန်ထမ်းတွေပညာရေးဝန်ထမ်းတွေဒီလှုပ်ရှားမှုတွေမှာပါဝင်လာကြပြီးတဲ့နောက်ဖေဖော်ဝါရီလ6ရက်နေ့ကစပြီးလမ်းပေါ်ထွက်ဆန္ဒပြလာကြတာပါ။မနေ့ကနဲ့အစောပိုင်းမှာအလုံသမားအင်အားစုကနေစတင်လိုက်တဲ့ရန်ကုန်မြို့ဆန္ဒပြသူတွေနဲ့တပြိုင်တည်းဒီကနေ့မှာတော့မန္တလေးနေပြီးတော့မုံရွာမော်လမြိုင်မြို့တို့အပြင်မြို့ဆယ်မြို့ထပ်မင်းပါဝင်လာကြပါတယ်။ရန်ကုန်မြို့မှာတော့ဆန္ဒပြသူတွေဟာဒီကနေ့မနက်ပိုင်းကနေရာလေးနေရာထပ်မင်းထွက်လာကြပြီးအခုချိန်မှာတော့တမျိုးလုံးဒီပါမှာစစ်အာဏာသိမ်းမှုပေါ်ကန့်ကွက်ဆန္ဒပြမှုတွေရှိနေပါတယ်ဖန်ဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တမန်တော်တို့ကိုပြန်လှုပ်ပေးအပါအဝင်တမန်တော်အာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အပြင်းထန်ကန့်ကွက်ကြောင်းကြွေးကြော်ခဲ့ကြတာပါဒီကနေ့မွန်လွဲပိုင်းတုန်းကရန်ကုန်မြို့လယ်စုလေဖျားအနီးကဆန္ဒပြလူလူကို88ခေါင်းဆောင်ကိုမင်းကိုနိုင်ကလာရောက်အားပေးခဲ့ပါသေးတယ်တချိန်တည်းမှာပဲ CDM လို့ခေါ်တဲ့စေအုပ်ချုပ်ရေးအဖွဲ့နဲ့ပူးပေါင်းပတ်သက်ခြင်းမလုပ်ဖို့ဆိုတဲ့ဝန်ထမ်းတွေအာဏာဖီဆန်ရေးလှုပ်ရှားမှုတွေလည်းဆက်ရှိနေပါတယ်။မနေ့ပြန်တနင်္လာနေ့မှာဒီအာဏာဖီဆန်လှုပ်ရှားမှုကိုအရှိန်မြှင့်ပြီးအထွေထွေသပိတ်ဆင်နွှဲဖို့လှုံ့ဆော်နေကြပါတယ်။မနေ့ကမနေ့အစောပိုင်းမှာပြည်သူတွေကဆန္ဒပြခဲ့ကြသလိုအာဏာသိမ်းထားသူတွေဘက်ကလည်း internet line ဖြတ်တောက်ခဲ့ကြပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာတော့24နာရီကျော်ကြာပိတ်ထားခဲ့တဲ့ internet line တွေကိုပြန်ဖွင့်ပေးခဲ့ပေမဲ့သတင်းအမှားတွေဖြန့်မှားဖို့လည်းစိုးရိမ်နေကြပါတယ်။အခုလိုဆန္ဒပြမှုတွေဖြစ်လာတဲ့နောက်ငြင်းငြမ်းစွာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့အနေနဲ့အရေးယူတာတွေမလုပ်ဖို့ကိုလည်းကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
စ်တပ်ကအာဏာသိမ်းပြီးခုနှစ်မြောက်နေ့မှာတော့ရန်ကုန်မြို့မှာလူတွေတောင်းတဲ့ချီပြီးဆန္ဒပြခဲ့တယ်လို့မြို့ကြီးတော်တော်များများမှလည်းလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အပေါ်ဘလို့မျှော်လင့်ချက်တွေရှိနေတယ်လဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစောပါဒီကနေ့မှာတော့ရန်ကုန်မြို့ကမြို့နယ်တော်တော်များများကပြည်သူတွေဟာထောင်ထဲချီစုဖွဲ့ပြီးစုလေဖျားနဲ့မြို့တော်ခမ်းမဘက်ကိုချီတက်လာခဲ့ပါတယ်။ရန်ကုန်မြို့မှာဆန္ဒပြသူတွေဟာတိုင်းကနန်းအထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြတာပါ။ဒီလိုဆန္ဒပြပွဲတွေဟာမြန်မာပြည်ပြောင်းလဲအတွက်ဘလောက်ထိမျှော်လင့်ချက်တွေရှိနေပါသလဲ။ဒီအပေါ်မှာပြည်သူပါတီအထွေထွေတွင်းရေးမှုဦးရဲနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီဆန္ဒပြပွဲတွေကလည်းဒီလိုစိတ်အားနာကျဒီအာနာသိမ့်လိုက်ပြီးတော့မလို့ဘူးနော်ရှင်းဆက်တူရင်တော့ဒါလူကြီးနဲ့ကောင်းကောင်းထိတ်တိုက်ဘူးမယ်လူကြီးရဲ့စံနာကိုသိသားပါရှင်းဆက်မတူပါနဲ့သူကနော်ဒီသားရဲ့သတင်းစကားကိုပြောလိုက်တယ်ဒီကနေပြီးတော့ကျွန်တော်အနေနဲ့တော့နော်တိုင်းပြည်ရဲ့လူစုအတွက်တော့ပြောစရာကောင်းတဲ့ရလဒ်တီဖတ်ပေါ်လာမယ်လို့ကျွန်တော်ပြောလိမ့်မယ်
ဒီဆန္ဒပြပွဲတွေဟာလူထုကရွေးကောက်ပွဲမှာသူတို့ပေးခဲ့တဲ့ဆန္ဒမဲအတွက်အလွယ်တကူအလျှော့မပေးဘူးဆိုတဲ့တန်ဓိဋ္ဌန်စိတ်ကိုပြတ်တာဖြစ်တယ်လို့မျိုးစစ်လူငယ်တွေပါဝင်လာတာဟာလဲအနာဂတ်အတွက်အားရစရာအဖြစ်သုံးသပ်ပြောဆိုပါတယ်စူးလီဖျားအနီဆန္ဒပြပွဲမှာပါဝင်သူတူဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်အဓိကအချက်ကတော့ဒီလူတွေကတရားဝင်ဆန္ဒမဲပေးခဲ့ကြတဲ့ဒီလူရဲ့စိုးရတာအနေပြီးအနာဂတ်ကိုသိနေတဲ့ပုံမှာကျွန်တော်တို့ဒီလူတွေကဒီလိုအနာဒီလိုပြန်ပေးလို့ဒါကျွန်တော်တို့ကထောင်းဆိုတဲ့ပွဲတစ်ခုပါဗျာအဲ့တော့ဒီလိုပဲပုံမှာတော့ဒါဒီပြည်စွန်းတော့ဒါအောင်မြင်မယ်လို့လည်းကျွန်တော်တို့ကဥယျာဉ်ကြီးရဲ့အပြည့်ရှိပါတယ်ဒီပုံမှာလည
်းရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်တဲ့တိုင်းရင်းသားလူငယ်တဦးကတော့တိုင်းရင်းသားတွေရဲ့လူလားချက် NLD ပါတီနဲ့ပြည်သူတွေရဲ့လူလားချက်တွေဟာမတူညီတဲ့အချက်တွေရှိနေတယ်လို့ဆန္ဒပြပွဲတွေအတွက်ပြင်ဆင်မှုအားနည်းတဲ့အပေါ်အားမရကြောင်းပြောဆိုလက်ရှိဆန္ဒပြပွဲတွေအပေါ်အခုလိုပြောဆိုပါတယ်
ကျမတို့တောင်းဆိုနေတဲ့ဟာတွေကလည်းစီအနာရှင်တရှုံမှုဆိုတာလည်းကျမတို့ဟို60နှစ်နောက်ပိုင်းကလေးကတောင်းဆိုတာယနေ့အဖြစ်ပဲပေါ့နော်ဆိုတော့ဒါတွေက290ကျော်တာနေပြီဒါတွေကိုလည်းတောင်းဆိုနေတော့မှလက်ရှိအခြေအနေကြီးပေါ့နော်ဒါမှပြောင်းလဲလာတဲ့ဟာမရှိဘူးအစိုးရကပြောင်းလဲသွားတယ်ဒါပေမဲ့စီအနာရှင်ပြန်လာတဲ့အခါမှာပြောင်းလဲမှုထွေထူးကြတော့မရှိဘူးဒါပေမဲ့ကျမတို့ဒါတွေကို indict အားတိုင်းနေပေါ့နော်ကျမတို့ပုံပေါ့နော်ဒီတိုင်းရင်းသားတွေလိုချင်တဲ့အရာရဲ့ပြီးသွားလို့ရှိရင်ဟိုပါတီ NLD အတိကပေါ့နော်ဆိုတော့ပါတီတွေကိုထောက်ခံတယ်ပေါ့နော်အပြည်သူလူထုတာပုံတွေကိုကျမတို့ထူလိုက်ပြီးတော့အတူတကွာလုပ်မယ်ဆိုလို့ရှိရင်တော့ဟိုပြောင်းလဲမှုတည်ဖြစ်နိုင်တယ်ကျမတို့ပုံပြန်သူပေါ့နော်ဖြစ်တဲ့ဒီစစ်အာဏာရှင်ပေါ့နော်ကျမတို့ဖြုတ်ချနိုင်မယ်လို့တော့ကျမတို့ညင်တယ်ပေါ့နော
်နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုအတော်များများကတော့နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုလွှတ်ပေးဖို့နဲ့တွဲဆုံဆွေးနွေးအဖြေရှာဖို့တောင်းဆိုတာတွေရှိပေမဲ့ဒီကနေ့ညနေပိုင်းအထိတော့လွှတ်ပေးတာမရှိသေးပါဘူးကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်မလေးမြို့မှာလုပ်တဲ့စစ်တပ်အာဏာသိမ်းမှုဆန့်ကျင်လူထုဆန္ဒပြပွဲကိုမြို့ကန်လူထုသိင်္ဂနန်းနဲ့ချီထွက်ပြီးတော့စူဝေးခဲ့ကြပြီးတော့ဆန္ဒပြပွဲတွေကတော့ငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်။အာဏာပိုင်တွေဘက်ကတချို့လမ်းတွေကိုပိတ်ဆို့တားဆီးတာတွေရှိခဲ့တယ်လို့လည်းသိရပါတယ်။မန္တလေးလူထုဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာတေဇာဆန်းကိုဆက်သွယ်မိမြန်းထားတော့ပါ။ကျွန်တော်ရနိုင်ပါ
မန္တလေးရတော့ဗျာဒီပနေကလေးကဆက်ပြီးတော့ပေါ့နော်ကျွန်တော်တို့တစ်မျိုးလုံးပါပဲဆန္ဒပြတာကျွန်တော်တို့အမျိုးဆုံးကိုလမ်းလျှောက်တယ်ကျွန်တော်တို့ဒီဆိုင်ကယ်တွေနဲ့သွားတယ်ကားတွေနဲ့တမျိုးဆုံးဘောတော့ကျွန်တော်ဆန္ဒပြရတယ်လို့ပြောလို့ရပါတယ်လူကြီးကျွန်တော်တမျိုးဆုံးပေါ့မှာဆိုကျွန်တော်တို့တိတ်တက်ချီပြီးတော့ဆန္ဒပြနေကြပြီအခုချိန်ကြီးပါတယ်ကျွန်တော်တို့လမ်းလျှောက်တဲ့အဖွဲ့အင်းအားတောင်းတဲ့ချီပြီးရှိတယ်ကျွန်တော်တို့ဆိုင်ကယ်သမားတွေဆိုရင်ကျွန်တော်နဲ့တာမဟုတ်ဘူးတမျိုးဆုံးကြီးကိုပြည့်နေပါတယ်နော်အစုံမဲ့ကိုကြီးကျွန်တော်တို့ဒီကြောင်းသားသမားတွေလည်းပါတယ်အလုံးသမားတွေကဥဆောင်တာလည်းပါကျွန်တော်တို့ကြောင်းသားတွေဥဆောင်တာလည်းပါတယ်ကြောင်းသားဟောင်းတွေရောလက်ရှိကြောင်းသားတွေဥဆောင်တာပါကျွန်တော်တို့ရဖက်ပေါ်စီကြီးဥဆောင်တာလည်းပါတယ်နော်ပါတီဝင်တွေလည်းပဲအများကြီးပါပါတယ်ကျွန်တော်တို့အခုကတော့သူထုလူရန်စားပေါင်းစုံလက်နေလီအောင်မြင်းဆောင်မကြံကိုဆန္ဒပြခြင်းဖြစ်ပါတယ်ခင်ဗျ
ာဆိုတော့အခုလိုအကုန်လုံးတမျိုးလုံးထွက်ပြီးတော့ဆန္ဒပြကြတာဆိုတော့ဒီအဓိကတောင်းဆိုချက်တွေကိုလည်းပြောပြပါအောင်ဗျာ
နံပါတ်1ကတော့ကျွန်တော်တို့ပြည်သူလူထုအားလုံးကဒီမိုကရေစီကိုပဲလိုလားပါတယ်ခင်ဗျာဘယ်အာဏာရှင်စနစ်ကိုမှမလိုလားဘူးအခုလိုအာဏာသိမ်းတဲ့လုပ်ရုပ်ကိုလုံးဝလက်မခံဘူးကျွန်တော်တို့ကဒီမိုကရေစီရရှိရေးနံပါတ်1ဖြစ်ပါတယ်နံပါတ်2ကကျွန်တော်တို့အာဏာရှင်စနစ်ကိုအလုံးမရှိဘူးအာဏာရှင်စနစ်မျိုးစုံကိုကျွန်တော်တို့အလုံးမရှိပါဘူးနံပါတ်3ကတော့အခုမတရားအာဓမ္မဖန်ဆီးကန်ထားတယ်ကျွန်တော်တို့ခေါင်းဆောင်တွေအားလုံးကချွေးချက်မရှိအမြင်ဆုံးသူမြောက်ပြီးနောက်ဆုံးကတော့ကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ဒီ ဒီမိုကရေစီကျွန်တော်တို့တရားရှိရေးဖြစ်ပါတယ်เนาะကျွန်တော်တို့ဒီအခုကျွန်တော်တို့ပြည်သူတို့ရွေးချယ်တင်မြောက်ထားတဲ့ရွေးကောက်ခံတော်တော်ကိုယ်စားလှယ်တွေရှိပါတယ်ဒီတော်တော်ကိုယ်စားလှယ်တွေဒေတာတွေကျွန်တော်တို့ရဲ့တရားဝင်ရွေးကောက်ခံကျွန်တော်တို့ကိုယ်စားလှယ်တွေကိုယ်စားလှယ်တွေဖြစ်ဖြစ်ပါတယ်ဆိုတဲ့အကြောင်းပါပဲခင်ဗျ
ာဒီနေ့ဆန္ဒပြပွဲတွေမှာဒီအနာပိုင်တွေဘက်ကတစုံတရာအရေးယူတာတွေတားဆီးတာတွေရှိလား
ဒုံယုံကြီးကတော့တမျိုးလုံးကိုတို့ဒီရဲပေါ်တော့ကားရည်ရဲချထားပါတယ်ဆိုတော့အခုချိန်ကကျွန်တော်တို့ပြည်သူနဲ့ထိတ်တဲ့တွေ့တာမျိုးကျွန်တော်တို့ကိုပေါ့နော်အတားစီးတာမျိုးအခုချိန်တော့မလုပ်သေးဘူးလုပ်မယ်ဆိုရင်ကျွန်တော်တို့တမျိုးလုံးဆန္ဒပြတယ်မန်လေးကကြောင့်ဆိုင်ငင်းနေဆိုတော့တမျိုးလုံးဆန္ဒပြတာဆိုတော့သူတို့အနေနဲ့ဘယ်လိုမှတားလို့တော့ရမှာမဟုတ်ကျွန်တော်တို့တမျိုးလုံးကိုလမ်းတိုင်းလမ်းတိုင်းပေါ့နော်နေရာတိုင်းမှာကျွန်တော်တို့ဆန္ဒပြနေရေးဖြစ်ပါတယ
်ပြည်သူတွေရဲ့ဒီပူပေါင်းပါဝင်မှုကရောဘယ်လိုရှိလဲ
မန်လေးမှာတော့ပြည်သူတို့အားလုံးကလမ်းပေါ်မှာဆိုင်ငယ်တွေနဲ့လမ်းလျှောက်ကြတယ်နောက်ကျွန်တော်တို့အိမ်တိုင်းအိမ်တိုင်းကတိုင်ပေါ့ဘာရတိုင်းမှာလဲပေါ့ကျွန်တော်တို့ဒီပြည်ကျော်တန်နေပေါ့နော်ကျွန်တော်တို့ဒီသုံးရောက်ထောင်းနေအာနာရှင်စန့်ကျင်တဲ့ပြည်နေတာတွေတော့ကျွန်တော်တို့ဒီလမ်းလျှောက်လာတဲ့ပြည်သူတို့ကိုပေါ့နော်ဒီရေဘူးကမ်းလာတဲ့စသဖြင့်ပေါ့နော်ကျွေးကျော်တန်နေလူလိုက်တိုင်းတာတွေတစ်မျိုးလုံးပါပဲခင်ဗျာတစ်မျိုးလုံးပါပဲအဲ့
တော့နောက်နေ့တွေမှာရောဘာအစီအစဉ်တွေရှိပါလဲ
ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့တောင်းဆိုထားတဲ့ကျွေးကျော်တန်တွေကျွန်တော်တို့တောင်းဆိုချက်တွေပေါ့နော်ရရှိဖို့ရတော့ဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်တာပါဒီနေ့မှာကျွန်တော်အနေနဲ့အဓိကပြောချင်ကျွန်တော်တို့အားလုံးဒီလုံးဝအကြမ်းဖက်ခြင်းမရှိပါဘူးကျွန်တော်တို့ဒီငင်းချမ်းဆိုတာမိမိတို့ရဲ့မူလရပိုင်ခွင့်အခွင့်အရေးဖြစ်တဲ့ငင်းချမ်းကစူဝဲလက်တဲ့ဆန္ဒပြနေရတာဖြစ်ပါတယ်ခင
်ဗျမန္တလေးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာတေဇာဆန်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗ
ျထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြဝတီမြို့မှာတော့ဆီယနာရှင်စနစ်ဆန့်ကျင်ရေးလူမှုဆန္ဒပြမှုကိုတနက်နဲ့ပြစ်ခတ်ဖြိုခွဲတာကြောင့်ဒေသခံတချို့ရာဘာကြီးစံထိမှန်ခဲ့ပြီးဆန္ဒပြသူတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့မှာမြို့ကန်လူထုတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါဆန္ဒထုတ်ဖော်နေတုန်းမှာပဲရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေကိုဖမ်းဆီးခဲ့တာကြောင့်ရုံးရင်ဆန့်ခတ်မှုတွေဖြစ်ပြီးတနက်တွေနဲ့ပြစ်ခတ်မှုတွေပါဖြစ်ခဲ့ကြောင်းမြဝတီမြို့ကန်တဦးကပြောပြပါတယ
်သူတို့အရင်ဆွဲဖမ်းတယ်ဆွဲဖမ်းတော့လူတွေကဟိုအနာဘယ်လိုခေါ်လဲပြည်သူတွေကအဲ့ဒါလိုက်ဆွဲတာပေါ့ဆွဲလို့မရဆွဲလို့မရတော့အာပြည်သူတွေကလည်းရေဘူးတွေစစ်နတ်တွေခြေလုံးတွေနဲ့ပေါက်တာပေါက်တော့မှအဲ့ဒါသူတို့ကစစ်နတ်နဲ့ပြစ်တာအမေရလာအဲ့ဒီလူတွေပြန်လောက်ဆိုင်နေတော့ဘုံကြီးလို့စားဟုန်းကြီးလို့ဖမ်းလာတဲ့လူတွေပြန်လောက်ဆိုင်နေ
မနေ့ပိုင်းမှာတော့ရုံးရင်ဆန်ခါမှုတွေဖြစ်ပြီးပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ညနေပိုင်းမှာတော့လူတွေကပုံမထွက်လာကြပြီးဆန္ဒပြမှုတွေအရှိန်မြင့်လာတယ်လို့လည်းဆက်ပြောပြပါတယ
်သူတို့ပိတ်သွားအခုရဲတွေကဖယ်ပြီးလိုက်ပြီဟုတ်ကဲ့ဖယ်ပေးလိုက်ပြီသူတို့တွားလိုက်ပြီအဲ့ဒါကြောင့်ပြည်သူတွေမှာအကုန်လုံးကားရောပါတယ်အားကြီးပဲနှက်ခတဲ့၃ဆလောက်ကိုများတယ
်မနေ့ပိုင်းမှာတော့ဆန္ဒပြတဲ့အင်အားက200လောက်ပဲရှိပြီးတစ်ဖက်ကလည်းပြည်ခိုင်ပြိုးပါတီဝင်တွေကတက်မတော်ထောက်ခံပွဲအတွက်လူစုနေကြတယ်လို့ဆိုပါတယ်မြဝတီမြို့မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးရင်ဆန္ဒမှုတွေဖြစ်ပွားပြီးတဲ့နောက်မှာတော့တက်မတော်ထောက်ခံပွဲလုပ်မဲ့သူတွေလည်းခြိတက်လမ်းလျှောက်တာမျိုးတွေမတွေ့ရတော့ဘူးဆိုပြီးမြို့ကန်တွေကဆိုပါတယ
်ကျမစုမြတ်မော်မှာဒီနေ့နိုင်ငံအနှံ့ဆန္ဒပြသတင်းတွေကိုဆက်ပြီးတော့ပြောရမယ်ဆိုရင်မုံရမြို့မှာဒီကနေ့ဆန္ဒပြတဲ့သူတောင်းတဲ့ချီကစိုက်ကယ်ရီနဲ့မြို့ကိုပတ်ပြီးတော့ဆန္ဒပြကြတယ်လို့မြို့ကန်တယောက်က VOE မြန်မာပိုင်းကိုပြောပါတယ်နောက်နေ့တွေမှာလည်းဆက်ပြီးတော့ဆန္ဒပြသွားဖို့စီစဉ်ထားပြီးတော့နှစ်ဖန်ကြရင်တော့အစိုးရဝန်ထမ်းတွေအလုံးမစင်းမဲ့တပိတ်မှောက်ကြအောင်လို့တိုက်တွန်းသွားဖို့အစီအစဉ်တွေရှိတယ်လို့ပြောပါတယ
်။ဘုရားဆန္ဒပြဖို့ရအရင်ပုံစံနေနဲ့မတူဘူးလို့ကျွန်တော်ထင်တယ်ကြ။အရင်ကကြာလေဆန္ဒပြတာလမ်းလျှောက်ပြီးတော့ပြတာပေါ့နော်ကျွန်တော်အများကြီးကြုံပြီးပြောရတယ်။အခုကျဆန္ဒပြတာတိုင်ကြီးနဲ့ဆန္ဒပြတာခင်ဗျ။တိုင်ကြီးကိုဒီစင်းကိုနှစ်ယောက်သုံးယောက်ပေါ့စုပြီးတော့ခါကြတော့တိုင်ကြီးကြီးရဲ့ဟောင်းနေကြီးရဲ့ကြီးရဲ့လက်ချောင်းသုံးချောင်းထောင်နေထောင်ပြီးတော့ခါကြတော့ကြည့်ကြော်ရောဒီစရာဆင်းနေလို့မရှိဟာဒါကြီးကြည့်ကြော်ရခင်ဗ
ျလူအင်အားရောဘယ်လောက်လောက်ရှိပါလဲရှင
်လူအင်အားရောဟိုအဖွဲ့ရ၃ဘွဲ့လောက်ဟိုခွဲပြီးတော့ဆန္ဒပြရခင်ဗျတစ်ဖွဲ့တစ်ဖွဲ့ဆိုတော့တောင်းခန်းတိရှိပါရခင်ဗျတောင်းခန်းတိရှိရဆိုတော့ဟိုလူကကြည့်ကြော်ရည်အတွက်ရည်ချက်လို့မရဘူးဒါပေမဲ့စိုင်းကျေပမာဏနဲ့ဒီစင်းကို၂ယောက်၃ယောက်ဒီလိုနဲ့ပမာဏထွက်လာရင်တစ်ဖွဲ့တစ်ဖွဲ့မှာကိုမတောင်းခန်းအနေဆုံးရှိပါခင်ဗ
ျနောက်နေ့တွေရောအဲ့လိုမျိုးဆက်ပြီးဆန္ဒပြဖို့အစီအစဉ်တွေရှိလားရှင်
ရှိပါခင်ဗျာရှိပါခင်ဗျာဆန္ဒပြဖို့စီစဉ်ရှိပါခင်ဗျာဟုတ်အဲ့ဒီကလည်းဆန္ဒပြကြမှာဟုတ်ဇက်တိုက်လောက်သွားမှာခင်ဗျာအတိအကျဘယ်နေ့ထိအဲ့လိုမျိုးတက်မှတ်တာဒါပေမဲ့ဇက်တိုက်အစီအစဉ်ပြလောက်သွားဖို့အစီအစဉ်ရှိရခင်ဗျာအဓိကတင်းနေတာနေဖို့မင်းရတင်းနေတာတော့ဒီပြည်ကြီးချက်ကဟောဆန္ဒပြကြမှာဝန်ထမ်းတွေလည်းအလုပ်မတက်ဖက်တပိတ်မောက်ခိုင်းမှုဟာအစီအစဉ်ကြီးကိုဟောလောက်တာခင်ဗျာတတော်မှုဟာ
မုံရမျိုးကံကသူတို့မျိုးမှာဆန္ဒပြတဲ့အခြေအနေကိုပြောပြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
ကျွန်မခွာမျိုးပါရှင်ပခိုးတိုင်းပြည်မြို့နယ်ဘက်ကစစ်အာဏာသိမ်းမှုကန့်ကွက်ဆန္ဒပြသူတောင်းကနန်းလောက်ရှိတဲ့ဒီကနေ့ဆန္ဒပြပွဲအကြောင်းကိုတော့ပြည်မြို့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ဦးကျော်ညွန့်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။နေကင်းကအကုန်လုံးဆိုင်ကျဲသမားတွေရောလက်လူတွေရောအကုန်လုံးဆိုလို့ရှိရင်တော့အင်အားတောင်းကနန်းလောက်ဆိုရှင်။တွားဆိုင်ကျဲစီးတယ်ဟောဒီမယ်တွားအဲ့ဒီလက်သုံးချောင်းတောင်းမယ်။အဲဒီလိုအနေထားရှိမယ်တချို့ကျွေးကျော်တန်နဲ့လှည့်မယ်
။ဘယ်လောက်လောက်ကြာလဲသူ
နှစ်နာရီကနေပြီးတော့မှခံလန်းကြီး၄နာရီခွဲတာတာအထိကျက်မယ်နော်
ဟိုရန်ကုန်မှာလို့တော့စီးတားတာတွေပါတယ်မရှိဘူးဒီလိုပဲစောင့်ကြည့်တာပဲဟိုလုံချုံကြီး
အဲ့လိုမရှိဘူးရန်ကုန်မှာလည်းတော့အဲ့ဒါစောင့်ကြည့်တဲ့အနေအထားပဲရှိတယ်တပတ်နဲ့တပတ်တင်းလာတဲ့အနေအထားမျိုးလည်းမတွေ့ဘူ
းစစ်တပ်ကရောဟိုသွားလာနေရာတွေတွေ့လား
စစ်တပ်ကသွားသွားလာလာရှိလားဆိုတော့ပြည်ရေးအတွက်ခန်းပေါင်းမှာအဲ့လိုသူတို့တင်ကားနဲ့သွားတာလာတာမျိုးတော့ရှိတယ်အဲညဘက်မှာတော့ဒီဗိုလ်ချုပ်ကျောင်းတို့နားမှာသူတို့လုံးဝယူဖို့တက်လာတဲ့ကားတွေပါတယ်ရတော့ရှိတာပေါ့
အင်္ဂလဝမ်းမှာရှိတဲ့အစိုးရဝန်ထမ်းတွေအနေနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့မနက်ဖြန် February 10ရက်နေ့ကစပြီးတော့အလုံးမစင်ပဲသပိတ်မောက်ကြဖို့88မျိုးဆက်ငင်းချင်းနဲ့ပွင့်တဲ့လူအဖွဲ့ကြီးကဒီနေ့မှပန်ကြားလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုချင်းမီကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်ရန်နိုင်ပါ။ကိုချင်းမီတို့ဒီ88မျိုးဆက်ကနေပြီးတော့ဒီမနက်ဖြန်ကစပြီးတော့ဌာနပေါင်းစုံကဝန်ထမ်းတွေကိုအလုံးမစင်းပဲနဲ့ဒီသပိတ်မောက်ဖို့ဆိုပြီးတော့ပန်ကြားတယ်ဆိုတော့ဒီဥစ္စာကဟိုတနိုင်ငံလုံးကိုအထွေထွေသပိတ်မောက်ဖို့ကောခေါ်တာလား
ကျွန်တော်တို့အခုဟိုဆရာနာဒင်းကိုစန့်ကျင်အကြံဖက်လှူရှာမှု2021ပေါ့ဗျာအဲ့ဒီအောက်မှာကျွန်တော်တို့တွားနေတာကလှူရှာမှု3မျိုးရှိပါတယ်နော်ကျွန်တော်လှူရှာမှုကတော့ဒါကျွန်တော်တို့ဟိုပြည်တော်လွတ်တော်လှူရှာမှုပေါ့နော်ပြည်တော်လွတ်တော်အဲ့လွတ်တော်ဘက်ကလွတ်တော်လုပ်ငန်းတွေဆက်သွားမယ်လှူရှာမှုလွတ်တော်လှူရှာမှုတစ်ခုရှိမယ်နောက်ဒုတိယကဘာလဲဆိုတော့ကျွန်တော်တို့ဝန်ထမ်းတွေရဲ့အခုဟိုစီရင်လှူရှာမှုပေါ့နော်အဲ့လှူရှာမှုတစ်ခုရှိမှာဒါဒုတိယနောက်တတိယကတော့ကျွန်တော်တို့ဟိုပြည်သူတွေရဲ့လှူရှာမှုပေါ့နော်လှူရှာမှု3မျိုးပြန်ပြရတယ်လွတ်တော်လှူရှာမှုဆိုရင်ပြည်တော်လွတ်တော်ဘက်ကလည်းသူ့လွတ်တော်လှူရှာမှုတွေဆက်လုပ်နေပြီနောက်ရောင်းတိုင်းပြည်သားရေးလွတ်တော်ဒါကျန်းစာချိန်ပြီးစပြီးဒီလိုတွေလုပ်နေတယ်နော်တစ်ဖက်မှာလည်းဒုတိယမှာအဲဒီစီလံလှူရှာမှုမှာလည်းအဲ့ဒါဒီအနာပိစံရေးလှူရှာမှုပေါ့ဗျာနော်သပိတ်ပေါက်တဲ့လှူရှာမှုမှာလည်းဖိလိုနီလှူရှာမှုနဲ့အလုံးမစင်းရေးလှူရှာမှုဆိုတဲ့လှူရှာမှုမျိုးကိုတွေ့ရတယ်အဲ့တော့ကျွန်တော်တို့အထူးကြံကြီးစီချီလံမှုကျွန်တော်တို့ကတွန်းတွန်းတိုက်တဲ့ကျွန်တော်တို့ကဟိုအင်းအားနဲ့လှုပ်စီခြင်းနဲ့အဲ့တော့သူတွေသပိတ်ဆိုတာတဲ့ကျွန်တော်တို့ဝန်ထမ်းကြီးတနိုင်ငံလုံးကမှရှိတဲ့ဝန်ထမ်းကြီးသပိတ်ပေါက်ကြဖို့ကျွန်တော်အဓိကအစောထားတာပါအဲ့တော့ဝန်ထမ်းရဲ့ရဆိုင်လွှတ်ပြီဆိုလို့ရှိရင်တော့ဘာမှဆက်လုပ်လို့မရတော့ကြိုက်တဲ့အစိုးရလားဝန်ထမ်းရဲ့ရဆိုင်လွှတ်ရင်ဘာမှလုပ်လို့မရတော့အဲ့တော့တကယ်လို့ဝန်ထမ်းရဲ့ရဆိုင်တောက်ခဲ့မယ်ဆိုလို့ရှိရင်အလုပ်ထုတ်ခံရတဲ့ဝန်ထမ်းတွေပဲဖြစ်ရအလုပ်ထုတ်ခံရတဲ့ဝန်ထမ်းတွေတခုတော့စောင့်ကြည့်ဆက်ရရှိမယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့ကုညီဖွဲ့ရှိတာပါလေကုညီဖွဲ့ကကျွန်တော်လုပ်ထားတယ်နောက်ရက်ွက်လိုက်ချီရလိုက်လုပ်ထားတယ်ရှိတယ်ချီတော့ပြောချင်တာပါလဲဆိုရင်ဒီမနက်ပြန်နေစပြီးတော့မနက်ပြန်တနင်္လာနေ့နေစပြီးတော့တနင်္ဂနွေတိုင်းကနေအဲဒီဝန်ထမ်းတပိတ်ပေါ့ဗျာဝန်ထမ်းတပိတ်အဲ့ဒါကိုလုံးဝအလုံးရနာပြီးတော့မှဟိုပေါက်တဲ့တပိတ်ကိုကျွန်တော်တို့အဲ့ဒါကိုကျွန်တော်တို့ဟိုပန်ချနေတာပါနော်အလုံးတော့ဆင်းတယ်ဖေလိုနီတက်တယ်ဆိုတာကတော့ဒါကောင်းပါတယ်သူတို့ညာလဲဒါဟိုယဉ်ကျေးတဲ့ဟိုအစိုးရဖွဲ့ဒီမှာဒါဝနာလဲတာပါနော်အဲ့တော့ဟိုဆဗလိုက်စ်ဖြစ်တဲ့အစိုးရဖွဲ့ဒီမှာနားလဲဆဗလိုက်စ်မဖြစ်တဲ့အစိုးရဖွဲ့လည်းအဲ့ဒါနားမလဲနောက်လည်းတည်းအဲ့လိုဆုံးမလို့ဆုံးမဖို့ဆိုလို့ရှိရင်လုံးဝအလုံးမစင်ပါနဲ့။နောက်ခပ်ပြတ်ပြတ်အဲ့လိုနေလိုက်တာဟာဒီပို့ပြီးတော့ထိရောက်တယ်ဆိုတော့ကျွန်တော်တို့ရဲ့အဲ့တော့ကျွန်တော်တို့ကဟိုပြည်တုံတွေအများကြီးရှိပါတယ်။အလား1988တောင်းလည်းဒီလိုပါပဲ။နော်။ကျွန်တော်တို့ဝန်ထမ်းတွေပါလာတဲ့ရန်ရဲကြီးချက်သွားတဲ့အချိန်မှာဒါမဆလာအဆိုးအားဒါပြိုကျဖို့ဖြစ်သွားတာပဲ။အဲ့တော့အခုချိန်မှာကျွန်တော်တို့ဟိုစီဇန်လှုပ်ရှားမှုကအရှိန်မြင့်တဲ့သဘောပါပဲ။နော်အမြင့်တဲ့နေရာမှာတကယ်လို့တိုင်တာလဲဟိုသူလုပ်ငန်းဝင်တွေကအကုန်လုံးချက်လိုက်ပြီဆိုလို့ရှိရင်ဒေတာပေါက်ကျွန်တော်တို့အနိုင်ရဖို့များပါပါပြီနော်အဲ့ဒါကြောင့်ဝန်ထမ်းကြီးအားလုံးပုံပေါင်းပေါင်းဝင်ဖို့ဟိုစစ်ချပါကျွန်တော်တို့အာမခံပါတယ်အာမခံလို့ဆိုတော့ဘာပဲအာမခံလို့ဆိုရင်ကျွန်တော်တို့မေတ္တာနော်ကျွန်တော်တို့မေတ္တာနဲ့အာမခံပါတယ်ပြည်သူပြည်လုံးကလည်းဒါကိုမျှော်လင့်နေကြတယ်နော်ပြီးတော့တကယ်လို့အဲ့ဒါသူတို့အထောက်ခံလို့ပဲဖြစ်ဖြစ်ထွက်လာကြလို့ပဲဖြစ်ဖြစ်ရက်ွက်ထက်မှလမ်းထဲမှာတကယ်ဖြစ်နေတယ်ဆိုလို့ရှိရင်ရက်ွက်သူတန်းတန်းသားတွေကြောင်းကြပါချိန်မင်းကျွန်တော်နဲ့ဆက်သွယ်နိုင်ပါဒါပေမဲ့အခုကျွန်တော်တရားတော်ကတော့ရက်ွက်ကလက်တန်းသားတွေကိုလည်းဘာလို့ပြရမလဲဆိုတဲ့ပြင်ဆင်မှုတွေတို့မှရှိနေကြပါလိမ့်နော်အခုဒါပြဟိုကျွန်တော်ဒီရဟန်းနာမည်ကြီးတဲ့ထင်ရှားတဲ့ရဟန်းပုဂ္ဂိုလ်လူပုဂ္ဂိုလ်ကြီးကိုလည်းအဲဆူကြည့်ပြီးတော့ဒါပြင်ဆင်ထားတဲ့ခါကြီးရှိပါလေနော
်ဒီကနေပြီးတော့ဘလောက်ထိဖြစ်လာနိုင်မယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ကတော့မျှော်လင့်ထားတယ်ဆိုတာတဲ့ကျွန်တော်တို့ကတော့ကိုယ်နဲ့ပြောင်းပောင်းလို့လူလာတယ်လို့ပဲကျွန်တော်တော့အပြတ်ပြောပြစီဒါပါလို့ဆိုတိုက်ပြီးတော့တိတ်ကိုအရေးကြီးလို့ပါအာဏာသိမ်းအစိုးရတတန်းတဆိုးရှိကိုသူပြကျွန်တော်တို့ဆရာနာရှင်တဆိုးရှိကိုမပေးချင်တော့ဘူးနော် ਜਦੋਂ ਦਾ ਦਾ ਨਿਊ ਆ ਦਾ ਰਾਇ ਤਕੂ ਆਮ ਪਾ ਬਾਉ ਟਾਈਮ ਹੀ ਕਾਉਂ ਤੇ ਬਾਵੇ ਨੌਂਗਾ ਨੌਂ ਦਾ ਲਈ ਜਨਰਲ ਨੂੰ ਮਿਲ ਦੀ ਲੋ ਜਿੱਦ ਦਾ ਆਨਾ ਦੇ ਨਾ ਯੋਨ ਕੇ ਨਾ ਪਿਲੇ ਚੱਲ ਨੇ ਅਜੀ ਬੋ ਮਿਊ ਦੇ ਨੇ ਜਨਰਲ ਤਨ ਯਾ ਲੈ ਨਿਆ ਮੈ ਸੋ ਇਨ ਜਨਰਲ ਦੀ ਦੀ ਲੂ ਯਾ ਤਾਉ ਮ ਸੀ ਲੋ ਖਾਗਾ ਖਾਗਾ ਦੇ ਤੇ ਦੀ ਵਨਾਂ ਨੇ ਲੈ ਜੀ ਲੋ ਤੋਗਾ ਦੀ ਨੇ ਬੈ ਹੋ ਚੌਕ ਸੀ ਦੇ ਨੇ ਬੈ ਪੀ ਦੋ ਆ ਮੈ ਸੋ ਲੋ ਸਾ ਮੀ ਤੂ ਲੋ ਬੈ ਲੋ ਮਾ ਅਫੀ ਮ ਖਾਂ ਲੋ ਜਨਰਲ ਯੋਨ ਜੀ ਦੇ ਬਾ ਲੋ ਸੋ ਤੂ ਟੋ ਟੋ ਤਨ ਦੀ ਕੌਂ ਯਾ ਟੋ ਤਨ ਸੀ ਲੈ ਛਾ ਬੀ ਬਿਓ ਆ ਮੈ ਸੋ ਜੀ ਤੇ ਤਰੇ ਤੇ ਬੋ ਸਾ ਦੇ ਨੇ ਲਾ ਦੀ ਦਾ ਵਨ ਧਾਂ ਨੀ ਬੈ ਵਨ ਧਾਂ ਨੀ ਬੈ ਫਿਰ ਜੇ ਜਨਰਲ ਤੋ ਆ ਯਾ ਐਰੋ ਵਨ ਧਾਂ ਨੀ ਅਕੋਂ ਨੂੰ ਪਾ ਲਾ ਮੈ ਲੋ ਲੈ ਜਨਰਲ ਆ
ကျွန်တော်အဲ့ဒီအချင်းပြပြစီဟုတ်ကဲ့ခုနအခုပြောလို့ပဲဒီဒပိတ်တိုက်ပွဲကိုစတာတော့ဝန်ထမ်းတွေပဲတော့ဒါပေမဲ့ဒီဝန်ထမ်းတွေအကုန်လုံးပါလာဖို့ပေါ့နော်ဒီစစ်အာဏာသိမ်းမှုဒီစန့်ကျင်ရေးဒီအကြမ်းဖက်လှုပ်ရှားမှုနှာထောင်းနှစ်ဆက်တအောင်မြင်ဖို့အတွက်ဒီဝန်ထမ်းတွေဒီအလုံးမစင်းဖို့ကဘလောက်ထိအရေးကြီးတဲ့အရေးပါတယ်ဆိုတဲ့ဥစ္စာကိုပြောပြပေးပါဦး
သူတို့မစင်းတော့ဆိုရင်ရန်ရရရသွားပြီလေဗျာဝန်ထမ်းကဝန်ထမ်းရတယ်မှာလုံးလုံးကြိုင်လို့ဘာလို့ခွက်တာတော့မလဲဝန်ကြီးဌာနကဘာမှအလုပ်မဖြစ်တော့ဘူးအနည်းဆုံးကွန်ပျူတာစီးရစနည်းစိတ်ရိုက်ရွေ့ပြီးစသူတို့ကသူစင်းလုံးနိုင်လောက်ကြပြီလို့ပေါ့ဗျာဟုတ်လားနော်နောက်စင်းနိုင်ရအစနော်ရတော့အဲစင်းနိုင်နေလည်းနေစိတ်ရန်ရရရတဲ့လူတွေကွန်ပျူတာလိုက်ကြတဲ့လူတွေပါလာလို့ရှိရင်ကျွန်တော်ပု အဲယူစီလိုပုံပုံမျိုးတွေကပါလာကြမှာဆိုပြီးတော့ကျွန်တော်အများကြီးဝမ်းသာတာပေါ့အများကြီးကြိုးလို့တာပေါ့ဗျာ
ဟုတ်ကဲ့
ဒါအရေးကြီးလို့ဒီအချိန်လေးကိုကျွန်တော်တောင်းဆိုလိုက်တာပါကျွန်တော်တိုင်းပြည်ကအရေးကြီးလို့ကျွန်တော်တောင်းဆိုတာပါအများကြီးကျွန်တော်တို့အလုပ်ဖြစ်သွားနေမှာဝန်ထမ်းရဲ့အများကြီးလုပ်ဖြစ်သွားတယ်ဝန်ဒီစစ်ဒီဆက်လာပြီအသိအဆိုးရဟာခြေတော်ကိုလဲသွားစီရမယ်အဲဝန်ထမ်းအလုံးကမယုံကြကြည့်လိုက်ဒါတမိုင်းဆက်ဆံပါလေရှိပြီလားနော်ကျွန်တော်တို့တမိုင်းဆက်ဆံပါလေလားကဘာတမိုင်းပါလေဒါတွေရှိပြီလားအဲ့ဝန်ထမ်းရဲ့အသိကိုအရေးကြီးပါတယ
်ဟုတ်ကဲ့ဒီနေ့ဆိုရင်ဒီရန်ကုန်ရောတခြားမြို့တွေရောပေါ့နော်အဓိကဒီရန်ကုန်မှာဆိုရင်လေလူတွေကအများကြီးပဲဒီထွက်ပြီးတော့ဆန္ဒပြကြတယ်ဆိုတော့ဒီပေါ်မှာရောအခုအနေနဲ့ဘလူများထပ်ပြီးတော့သတင်းစကားပါလို့လေကိုပေါ့တော့ကိုမှတွေးလိုက်တယ်တွေးလိုက်တဲ့လူတွေဒီမှာပါဝင်တဲ့သူတွေအခုဘာများသတင်းစကားထပ်ပြီးတော့ပါကြလဲဟုတ်ကဲ့
ကျွန်တော်ပါဗျာကျွန်တော်တို့ဒီစက်တက်ကအချိန်မီအနာသိနေတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့အကောင့်ထဲမှာအများန်းထည့်ထားတာဗျာအဲဘာကြောင့်လဲဆိုတော့သူကသူ့ရဲ့စိတ်ထဲမှာဘလို့ခံစားနေရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကသူက85ရာနှုန်းတော့ပေးထားရတယ်ဆိုတဲ့ခံစားချက်ကိုသူ့မှာရှိနေပုံရတယ်ဗျာကျွန်တော်တို့ကပြည်သူ့ကနေပြီးတော့ပြည်သူ့အနာတရားရာနှုန်းပြပြမှာအဲ့ဒါခင်ဗျားတို့ကရှိရစိတ်ယူထားတယ်အဲ့ဒီစိတ်ကိုခင်ဗျားတို့ပြန်ပေးပါလို့ပြောနေတယ်ဆိုတော့သူတို့က85ရာနှုန်းဆုံးရှုံးနေတယ်ဆိုတော့အဲ့ဒီအတွင်းကြီးရှိနေကြသေးတယ်ဗျာချင်းရဲ့အချင်းမြန်အနာတင်းဟုတ်တယ်ပြင်ဆင်တာပဲနော်ပြင်ဆင်ရတဲ့ဒါတို့ကျွန်တော်ကောင်းတော့မှာအမြဲတမ်းတွက်ထားတယ်ဒါဒီရောပဲကျွန်တော်နိုင်သွားပြီးတဲ့အချိန်မှာဒါပေမဲ့ကျွန်တော်တို့ကြိုပြောရတာရှိပါတယ်တခြားအချိန်မှာအနာတင်းတော့လိုအပ်ခံရတာကျွန်တော်တို့ဒီဘက်ကစောစောရတဲ့နေချက်တော့မှာအခုရွေးကောက်ပွဲမှာပြည်သူတရားလုံးကြီးကိုစန့်ကျင်ပြီးအနာတင်းတယ်ဆိုတဲ့လို့ရတာတော့တင်းရင်ထိတ်လိုက်ပြည်သူတရားကိုပြင်မယ်ဆိုတော့ကျွန်တော်ကြိုပြောထားပြီးတာမှတ်တမ်းရှိတယ်ကျွန်တော်တို့မှာ
ဟုတ်ကဲ့
အဲ့တော့အခုဖြစ်တဲ့လူလူရှာမှုကနော်လူလူရှာမှုကိုကျွန်တော်တို့ကအကြမ်းဖက်တဲ့လူရှာမှုဖြစ်အောင်ပဲကျွန်တော်တို့ဝိုင်းပြီးကျွန်တော်တို့ကဟိုထိမ့်သိမ့်ပေးတဲ့ကျွန်တော်ဝိုင်းကူညီပေးတဲ့သဘောပဲဝိုင်းပြီးပူးပေါင်းဆောင်ပေးတဲ့သဘောပဲနော်ဒါကျွန်တော်တို့ဒီမှာဟိုအယူဟိုကျွန်တော်တို့ယုံကြည်တာရှိပါတယ်ကျွန်တော်တို့ကခေါင်းလေးညှို့သွားပြန်မယ်လေကျွန်တော်တို့ကတွဲတိုင်းမှာကျွန်တော်တို့ကစက်ဒီစက်ခေါင်းလေးပါနေကြတယ်ပါနေရတဲ့အတွက်ကျွန်တော်တို့ကဟိုပြောရမယ်ဆိုလို့ရှိရင်တော့ဗျာကျွန်တော်မျက်ပင် theory လို့ပဲပေါ့ဗျာအဲ့ဒါမျက်ပင် theory မှာဘယ်ကဘူချက်ဘယ်ကနေစပေါက်လဲဆိုတာမသိရဘူးနော်အစစ်တိုင်းမှာအမြင့်ဆုံးပဲအဲ့ဒါအမြင့်တိုင်းကနေတော့အပင်ဖြစ်နိုင်တယ်ဆိုတော့အဲ့ဒီဒီလိုကျွန်တော်တို့ကလွန်ခဲ့တဲ့နှစ်ပေါင်း20လောက်တည်းယုံကြည်ရတဲ့လူတွေကအဲ့လိုမျိုးဖြစ်တဲ့အတွက်သူလူလူရှာမှုကအချမ်းပတ်တဲ့လူရှာမှုဖြစ်ရင်ပြီးတော့လူရှာမှုပုံစံတွေအမျိုးမျိုးကျွန်တော်တို့ကသူတို့လုပ်ကြနေမှာသူတို့ညာကုန်နေတာကုန်နေတာလုပ်ကြနေမှာအခုကျွန်တော်တော်တော်လှတယ်သူတချို့လုပ်တဲ့ပုံလေးတွေသူတို့ idea လေးဆိုရင်အခုကြည့်နေကျွန်တော်ကြွေးကြော်တာနေရာဆာကျွန်တော်စောင့်ကြည့်နေနားထောင်နေတော့ဗျာ
ဟုတ်ကဲ့
အဲ့တော့လူလူဟာလူကတတိကောင်းတဲ့အပြင်အတွေ့အကြုံမှာရင့်ကျက်လာပြီးတော့အကြမ်းဖက်တဲ့လှုပ်ရှားမှုကိုလည်းတော်တော်လေးဟာလာကြီးကြီးလေးလေးသဘောပေါက်နေဆိုတော့မြင်ရတယ်နော်အဲ့ဒါတော့ကျွန်တော်သိအားရတယ်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုကြည့်ပြီးအဲ့ဆိုရင်ကျေးဇူးပါပဲ
မြန်မာနိုင်ငံမှာကြုံနေရတဲ့လူလူဆန္ဒပြပွဲနဲ့ဒီနိုင်ငံကြီးချက်တဲတွေနဲ့ပတ်သက်ပြီးတော့ဖြစ်ရှင်းဖို့ဆိုတဲ့နေရာမှာ2010ခုနှစ်ရွေးကောက်ပွဲရလဲရဆိုရသစ်အောင်မှာပဲမက်ဆီယင်းစနစ်ကိုပြန်လည်စစ်ဆေးသွားဖို့လိုမယ်လို့မြန်မာအရေးလှတာသူဒေါက်တာတင်မောင်တန်းကတိုက်တွန်းပါတယ်။ဒါအပြင်ဒီအဖမ်းဆီးခံရတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပြီးတော့
ဒီလွတ်မြောက်နေတဲ့အခြေအနေနဲ့စကားပြောညှိနှိုင်းမှလာဖြေထွက်နိုင်မယ်လို့လည်းသူအမြင်ကိုပြောပါတယ်။မြန်မာအရေးသုံးသပ်လေးလာသူဒေါက်တာတင်မောင်တန်းကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ကျွန်တော်သားညွတ်ဦးပါ။ဒေါက်တာတင်မောင်တန်းပြဒီနေ့ဆိုရင်ဆရာနာသိမ့်ပြီးတော့ဒုတိယနေ့အဖြစ်နဲ့ပေါ့နော်လူလူဆန္ဒပြမှုတွေပြောမယ်ဆိုရင်တော့မြန်မာပြည်ကမြို့ကြီးတော်များများမှာပေါ့နော်ဆန္ဒပြမှုတွေဖြစ်တယ်ရန်ကုန်မန္တလေးမှာဒီဆန္ဒပြသင်္ကန်းလောက်ဖြစ်လာတယ်ခင်ဗျာအဲ့တော့ဒီဆန္ဒပြပွဲအချိန်နဲ့ပတ်သက်လို့ပေါ့
လူတိုင်းလူတိုင်းကခေါင်းဆောင်မရှိပဲသူစိတ်ဓာတ်နဲ့သူဒီမိုကရေစီကိုခေါင်းဆောင်နေကြတယ်ဒါအင်မတန်ကောင်းတဲ့အခြေအနေဖြစ်တယ်အင်မတန်ကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့အချိန်ဝန်းကလည်းပို့ပြီးကြီးလာလိမ့်မယ်ဒီကြိုင်ထဲမှာပဲတိုင်းပြည်အနေနဲ့တမတော်ရဲ့ပုံရိပ်အနေနဲ့ကြည့်လို့ရှိရင်လည်းစိုးရင်စရာအခြေအနေကိုရှိတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီအတွက်လည်းချမ်းလာနိုင်တယ်။ဒီအတွက်လည်းကျွန်တော်တို့စိုးရင်ဓာတ်တွေလည်းရှိတယ်။ဒါပေမဲ့လူတွေအားလုံးမှာရွေးချယ်စရာမရှိတဲ့အနေအထားကိုဖြစ်အောင်တက်ကလှုပ်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ဒီတက်ဘေးကြီးကလွတ်အောင်တော့လူတွေကထွက်ကြရမယ်လို့ကျွန်တော်ထင်တယ်။ကတ်ဘေးကအိမ်ဖြစ်တယ်၊တက်ဘေးကလမ်းဖြစ်တယ်လို့ပြောရမလို့ဖြစ်နေတယ်။
ဒေါက်တာတင်မောင်သားပြောသွားတဲ့အချက်မှာလူတွေကကိုခေါင်းဆောင်မှုနဲ့ကိုထွက်လာတာပေါ့တကယ်တမ်းကနိုင်ငံကြီးမှာဥဆောင်မှုတရားရက်ကရှိဖို့လိုတာကိုအဲ့တော့ထွက်လာတဲ့လူတွေအားလုံးကိုဥဆောင်နိုင်မဲ့လူမရှိဘူးလားဥဆောင်နိုင်မဲ့အနေထားရှိရလား
ရှိပါတယ်ဒီကူချင်းကကိုအသိစိတ်တက်ကိုလုံနေကြတဲ့အချိန်မှာပဲကိုမင်းကိုနိုင်တို့ရှိနေတယ်ထွက်လဲထွက်လာတယ်ဒါကောင်းပါတယ်အဲ့တော့ဥဆောင်နေကျွန်တော်တို့ကစူးစီးညီညွတ်ဖို့လိုတယ်ကိုမင်းကိုနိုင်ကလည်းကျွန်တော်အခုပြန်တက်လာတဲ့ Facebook မှာကြားလိုက်တယ်အားလုံးညီကြနော်ဆိုတဲ့စကား
ဒေါက်တာတင်မောင်တန်းပြောသွားတဲ့အခါမှာတက်မရော်ရဲ့ပုံရိပ်ကလည်းစိုးရင်လည်းတက်မရော်အနေထားကဘလူးလာမလဲဆိုစိုးရင်လည်းအဲ့တော့တက်မရော်ဘက်ကဘလူးတုံ့ပြန်လာမယ်လို့ယူဆပါလေခင်ဗ
ျတက်မရော်ကရွေးရမှာကတော့ဘူဂျုံမူကြီးမင်းအောင်လိုင်းနားမလားဒါမို့ရင်ပြည်သူတွေကိုတတ်ပြီးတော့ထွက်မလားနှစ်ခုပဲရှိတယ်လို့ထင်တယ်အခုချိန်ထိရောက်သွားတာကြည့်ရတာအဲ့တော့အားလုံးအတွက်ကောင်းတာကတော့တက်မရော်ရဲ့ထွက်ပေါက်ကနံပါတ်ဘူဂျုံမူကြီးမင်းအောင်လိုင်းနားလိုက်ပါနံပါတ်1ပြီးခဲ့တဲ့ရွေးကောက်ပွဲရက်လက်ကိုလက်ခံအတည်ပြုလိုက်ပါနံပါတ်3တက်မတော်ကပြောနေတဲ့ဂျန်တဲ့ပါတီတွေတချို့ကလည်းပြောနေတဲ့ဒီမဲစင်းနဲ့မဲမတမာမှုဖြစ်နိုင်တယ်ဆိုတော့အဆက်ဆာဟုတ်မဟုတ်တီးကြလွတ်လပ်တဲ့အဖွဲ့နဲ့အဲ့ဒီ NLD အစိုးရအောက်မှာပဲလေ့လာတာကို NLD ကလက်ခံလိုက်ပါနံပါတ်495စာလုံးကိုပြင်လိုက်ပါ။ပိုင်းပဲပြင်ပြင်ဗာပဲပြင်ပြင်ပြည်သူလူထုချစ်မြတ်လို့တဲ့ခေါင်းဆောင်တွေအစိုးရအဖြစ်နဲ့တံပရာအဖြစ်နဲ့တက်နိုင်တဲ့အနေအထားတစ်ခုကိုတက်ကပေးလိုက်ပါ။ပြီးရင်နံပါတ်5ပြီးလို့ရှိရင်တက်ကဂျားနေအနေအထားကိုထိုင်ပါ။ကျွန်တော်တို့ဂန္ဒီစာချုပ်နဲ့မြမတက်မတော်ကိုပြန်လဲထူထောင်တဲ့အချိန်တုန်းကချမှတ်ခဲ့တယ်လို့ပဲတက်ဟာလူမျိုးစုတစုရဲ့တက်မဖြစ်ဖို့နိုင်ငံရေးပါတီတရားရဲ့တက်မဖြစ်ဘူးเนาะဒါအင်မတန်အရေးကြီးပါတယ်အဲ့ဒီတည်းကဗိုလ်ချုပ်ကြီးစလင်းကသတိပေးခဲ့ပါတယ်နိုင်ငံရေးပါတီတရားရဲ့တက်မတော်ဖြစ်ရင်မင်းတို့တိုင်းပြည်ရဲ့အနာဂတ်မကောင်းဘူးဆိုတဲ့စကားရှိပါတယ်သခင်တန်းထောင်းကလည်းเนาะကပိုက်ဆောင်တက်ရုပ်သေးတက်ကျွန်တော်တို့မလို့ချင်ပါဘူးလို့ပြောတော့မောင်ဘယ်တန်းကအင်မတန်ဝမ်းသာစွာနဲ့မင်းတို့အဲ့ဒါဆိုရင်တော့မင်းတို့တိုင်းပြည်ရဲ့အနာဂတ်ကောင်းပါပဲလို့ပြောခဲ့တယ်ကျွန်တော်တို့အဲ့လိုမဖြစ်ဘူးအဲ့ဒီလိုမဖြစ်တဲ့အတွက်ကြောင့်တတ်မှာတာဝန်ရှိပါတယ်ဒီသမိုင်းကိုပြောင်းပါကျွန်တော်ကဒီလိုထပ်ပေါက်ပေးခြင်းပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုတတ်မလို့ဘက်ကအခုအနေထားကနောက်ဆုတ်သွားမဲ့လက္ခဏာမျိုးရောရှိပါမလားဆရာအသုံးသက်ချက်ဆရာရထားတဲ့အချက်လည်းရ
အခုချိန်မှာတော့ဒါပြောလို့မရသေးပါဘူးအခုကျွန်တော်တို့ကြည့်လို့ရှိရင်တော့ဘုရားမြူကြီးမြောင်းနိုင်ကသူ့ရဲ့အပြောင်းရွှေ့တွေကိုလှုပ်ထားတဲ့အတွက်ကြောင့်မလို့သူ့ရဲ့တစ္ဆာကံနေနဲ့တတ်မှာရရှိနေတယ်လို့ဒီလိုပဲကျွန်တော်တို့အပြင်ကမြင်ရပါဘိုးချုပ်မူကြီးမြောက်လိုက်ဟာသူ့ရဲ့အာဏာကိုစုစည်းဖို့ခိုင်မာအောင်လုပ်ဖို့ပုပ်ကိုရေးအာဏာပေါ့ဒါအထင်ရှားလုပ်နေတယ်ဆိုတဲ့လက္ခဏာကိုကျွန်တော်တို့တွေ့ရပါတယ်ဒါမကောင်းပါဘူးဘာကြောင့်လဲဆိုတော့ဒါဒီခုနကန်ဒီစာကန်ဒီစီဝေးမှာသခင်တန်းထွန်ပြောသွားတယ်လို့ပဲရုပ်သေးတက်ကပိုက်ဆောင်တက်ဖြစ်အောင်ပြောင်းနေတဲ့အတွင်းလက္ခဏာရှိပါတယ်ဒါကြောင့်မလို့နော်ကျွန်တော်အနေနဲ့ကတော့အကုန်လုံးအေးရအေးချောင်းဒေါအောင်ဆန်းစုကြည်တို့ကိုပြန်လွတ်ပေးလိုက်ပြီးတော့ညှိနှိုင်းဆွေးနွေးပါအကျဉ်းသားဖြစ်နေညှိနှိုင်းဆွေးနွေးရင်တော့ကျွန်တော်ထင်တယ်ဒေါအောင်ဆန်းစုကြည်တို့ကလည်းလက်ခံရမှာမဟုတ်ပါဘူးနိုင်ငံတကာကလည်းတိုက်တွန်းထားတယ်လို့ညှိနှိုင်းဆွေးနွေးတဲ့နည်းနဲ့အဖြေရှာဖို့ပြောထားပါတယ်ဒါပေမဲ့ Erilo Nina Suni Yama Lulato Padi Lulato Gonzo Lulato Lude Tina Nina Suni Ramu Piavame Agenda Apine Nina Suni Ramu Lakalu Tengaya Yale Mem Timu Eraso and Shigo Yachimani Yale Melo General Tene.
And you want to know Nengaga Kangana to be Dio Ne Regional Bono, the ASEANUE Kanganaga, Blumia Pilla Nele.
A Kuda Dido, Kula Damga, Dreamujo, Sagaya, Kula Tamaga, the Kuloma. လူရဲကောင်စီအဆုံးဖြတ်ချက်အတိုင်းပါလာအောင်နော်မြန်မာနိုင်ငံမှာအာဏာသိမ်းတာကိုလက်မခံဘူးပါလာအောင်ကုလသမဂ္ဂတွေ့မှုချုပ်ကလုံနေတယ်လို့ရေပွားအဖြစ်သူကလည်းပြောထားတာတွေ့ရပါတယ်အသေးစိတ်ပါလေးလုံနေတယ်လို့ကျွန်တော်တို့သိပါဘူးပြီးခဲ့တဲ့ကြေညာချက်မှာနော်တရုတ်ရုရှားပါလာတယ်အဲ့ဒါကလည်းဒီမိုကရေစီအရွေးအစီကိုသွားဖို့တိုက်တွန်းထားပါတယ်အဲ့ဒီထဲမှာ အနာသိန်းအောင်ရှုတ်ချတယ်ဆိုတဲ့အတုံးလုံးကိုလည်းရှောင်ထားတာကျွန်တော်တို့သတိထားမိပါတယ်အဲ့တော့ခုနဒီမိုကရေစီကိုရွေးဖို့ဆိုရင်ရှိစဲတိစောက်ထားပြီးဒါတွေအပြင်လက်ရှိဖြစ်ပေါ်လာတဲ့နော်မဲနဲ့ပတ်သက်တဲ့မယုံကြည်မှုတွေအပြင်မယုံကြည်ဘူးဆိုတာဒါတသက်လောက်ကြံတယ်လို့ပြည်သူလူလူကြီးကယုံကြည်ကြတာကိုလည်းတွေ့ရပါတယ်ဘယ်လိုပဲဖြစ်စေနော်လူနည်းစုပဲဖြစ်စေတန့်ကပဲဖြစ်စေ ပြောလာတဲ့အတွက်ကြောင့်ဒီလောက်ထိကြီးကျယ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တီးကြလွတ်လတ်တော့ဖွင့်နေတော့ကျွန်တော်တို့ဒါကြည်တော့ကြီးစေချင်ပါတယ်။ဒီပြိုင်ထဲမှာပဲဒါကစနစ်နဲ့ပတ်သက်နေပါတယ်။ဘာကြောင့်လဲဆိုတော့ UEC မှာကစင်းရှိတာမဟုတ်ပါဘူး။ထွေးဦးမှာစင်းရှိတာပါ။ပြီးရင်ကျွန်တော်တို့လာဝကမှာစင်းရှိတာပါ။ဒီ ကျွန်တော်တို့ပြီးခဲ့တဲ့အစိုးရလက်ထက်သမ္မတရုံးဝင်ကြီးတွေပတ်သိမ်းကိုသွားတဲ့အခါမှာတတိချာချာကိုဒီစီးရင်တွေကလွဲနေတယ်ခင်ဗျားတို့ကောက်ရမှာကမြေပြင်အနေထားနဲ့ညွန်ကြီးတဲ့စီးရင်တွေကိုကောက်ရမှာပါလို့ပြောခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့မူဝါဒစဉ်းစားပုံတွေမှာလည်းစီးရင်ဆရာကိုအခြေခံပြီးစဉ်းစားတာအင်မတန်နည်းတဲ့အတွက်ကြောင့်မို့လို့အောက်ခြေကလည်းစီးရင်ဆိုရင်အလေးထားတာနည်းပါတယ် ုံးခုရဲ့ institutional analysis လို့ပြောတဲ့အဖွဲ့အစည်းဆိုင်ရာကျင့်ထုံးဆိုင်ရာနော်ပိုင်းခြားသုံးသပ်မှုတွေလုပ်ဖို့လည်းလိုပါတယ်နော်ဒါကြောင့်မို့တိကျလွတ်လပ်တဲ့ပညာရှင်အဖွဲ့တစ်ဖွဲ့နဲ့သုံးသပ်ခြင်းအဖြစ်ဖြည့်ရှင်းလို့လည်းရတယ်နော်ကုလသမဂ္ဂလည်းဒါကိုအကူအညီပေးလို့ရတယ်ဒါအပြင်ကုလသမဂ္ဂဟာအပြုသဘောဆောင်တဲ့ခုနညှိနှိုင်းခြင်းဖြစ်ဖို့အတွက်လည်းရှားဝင်ပေးလို့ရပါတယ်ဒါပေမဲ့တပ်မတော်ကဆုံးဖြတ်ချက်တစ်ခုတော့ခိုင်ခိုင်မာမာချဖို့လိုတယ်ငါတို့ဒီကြားနေနေသားကို၍မယ်ကန်ဒီမှာဘိုလ်ချုပ်ကြီးစတင်သတိပေးခဲ့တယ်လို့နော်နိုင်ငံရေးပါတီတရအတွက်တက်မဖြစ်စေရဘူးဆိုတဲ့ဆုံးဖြတ်ချက်ကတော့ရှိဖို့လိုတယ်မဟုတ်ရင်ဗမာပြည်ဘဲမှ၍မှာမဟုတ်ဘူးဒီတန်ရာကမထွက်နိုင်ဘူးဖြစ်နေတယ်အဲ့
တော့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကမနေ့ပြန်ဒီအလုတ္တမားကြီးအစိုးရဝန်ထမ်းကြီးပေါ့အားလုံးအလုံးမဆင်းဘူး88က88ငင်းပွင့်ပေါ့နော်ကုမင်းကုနိုင်ကနေပြီးတော့တိုက်တွန်းလိုက်တာရှိပါတယ်ပြောရမယ်ဆိုရင်ထွေတပိတ်ကိုဥတီနေတဲ့အနေအထားမျိုးပါအဲ့တော့အဲ့ဒါကလက်တွေ့ကြရလားတကယ်ဖြစ်လာနိုင်ရလားဒေါက်တာသင်မောင်သန်းအမြင်သိချင်ပါတယ
်ကျွန်တော်တို့လူတိုင်းကမိမိကိုယ်ကိုစမ်းစစ်ဖို့လိုပါတယ်နော်နိုင်ငံကတော့ကုလသမဂ္ဂကတော့လုံးမပါပဲလို့အားကိုးလို့မရပါဘူးနိုင်ငံကထောက်ခံတယ်ပံ့ပိုးတယ်ဆိုတာဂျိုင်းတောက်ပါဂျိုင်းတောက်ကခြေတောက်မဟုတ်ပါဘူးလူတိုင်းလူတိုင်းကိုယ့်ခြေတောင်းနဲ့ကိုယ်တက်နိုင်သလောက်ရှောက်ရမယ်အခြေအနေပါလက်တွေကိုဆက်တမ်းမှုလိုတယ်ခြေတောက်တွေလမ်းလျှောက်ဖို့လိုပါတယ်ဒီလိုပဲအထွေထွေသပိတ်ကြီးမှာဝန်ထမ်းတွေကလည်းပါဖို့အများကြီးလိုပါတယ
်ဒါကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းကိုဆက်သွယ်မြန်မြန်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တားညဦးပါ
ရှိနေဖြစ်ပါစေတော်ရရှိမြရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှိနေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးတော့မှာဖြစ်ပါရဲ့နော်ဒီနေ့တော့ပထမဦးဆုံးမှတ်သားစရာဖြစ်တဲ့အလေးလေးပေးတဲ့မှတ်ချက်စကားလေးတစ်ခုနဲ့စာချင်ပါတယ်
မြန်မာနိုင်ငံမှာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့တရားဝင်ရွေးကောက်ခံအမတ်တွေကွာထိမ့်သိမ်းထားတဲ့စစ်အာဏာသိမ်းမှုကိုလူလူကဆန့်ကျင်ကြတာပါဒီကနေ့တနင်္ဂနွေနေ့မှာလည်းရန်ကုန်မြို့နယ်တခြားမြို့တွေအတီးအီးမှာလူလူတွေခြိတက်ပြီးတော့ဆန္ဒပြတာတွေ့ရပါတယ်နော်ဒီမှာကျမတို့ Facebook စာမျက်နှာမှာဒီလူလူခြိတက်ဆန္ဒပြပွဲတပ်ပုံတွေတင်ထားပေးတဲ့ post အောက်မှာလာရေးသွားတာကတော့အခုလူတွေအားလုံးလမ်းမပေါ်ထွက်ဆန္ဒပြကြပါလေဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲဆန့်ကျင်ပါလေမလို့အဖက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါတိုက်ပွဲကဘလောက်ကြာမယ်မသိဒါကြောင့်မလို့ရက်ခွက်အလိုက်ညဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညဘက်ရဲစစ်တက်လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညာဆိုင်ခွဲပြီးတော့ညသမားတွေနေခင်းဘက်မှာနားပါညဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုပြီးတော့သတိပေးလာပါတယ်ရှင်ဟုတ်ပါတယ်ဒီမှာမေ့ထားလို့မရတာကတစ်ကမ္ဘာလုံးကိုနှိပ်စက်နေတဲ့ကိုဗစ်ကူးစက်ကပ်ဘေးရောဂါကြီးပဲဖြစ်ပါတယ်ဒီကျမရဲ့အနေကဘလို့အခြေအနေမျိုးကိုမှနားလေတက်ညာပေးမှမဟုတ်လို့အထုသတိထားရမယ်ဆိုတာမှန်ပါတယ်သတိမမေ့စေချင်ပါဘူးဆန်ဝင်စရေး Facebook account ပိုင်းရှင်ကတော့ချိနဲ့မျက်ရည်လဲမိပါတယ်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိပ်မရပါအာမင်ပါတဲ့ရွေးကြော်တဲ့နေ့ကြောင့်စိတ်သိမ်းထားမိပါတယ်လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပုတ်ဖွားသူများပြည်သူကိုမြတ်တာထားဘေးမပြူပါနဲ့ခင်ဗျာတဲ့ဒါက Facebook အကောင့်ပိုင်ရှင်ဆန်လွင်ရေးသွားတာပါသူပြောလို့တက်မတော်နဲ့ပြည်သူရဲပြည်သူဆန္ဒကြပါစေဘေးမပြူပါနဲ့တဲ့ဒီချိန်မှာပဲကျွန်မဒီအစီအစဉ်အတွက်အတန်းသွင်းနေတယ်ကျမတို့ American ပြည်သူမှာတင်းငရီမနဲ့အစောပိုင်းမြန်မာနိုင်ငံမှာဆွေးနွေးတော့နေ့လည်း2နာရီလောက်ဖြစ်ပါတယ်။အဲ့ဒီအချိန်မှာပဲမြန်မာပြည်ကသတင်းဌာနတစ်ခုကသတင်းတပုတ်ဖတ်ရတယ်လို့ဗီဒီယိုဖိုင်နဲ့ကြည့်ရပါတယ်။ဒါကတော့ကရင်ပြည်နယ်မြောက်ရီမြို့နယ်မှာနေ့လည်း12နာရီခွဲကဒီဆေးအာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတော့မွန်းလယ်တနားခွဲလောက်မှာတနက်ဖောက်ပြီးတော့လူစုခွဲခဲ့တဲ့ KIC သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီထဲမှာဒီဆနပြဝဲကိုဥဆောင်သူနဲ့ဒီလူတချို့ကိုဖမ်းသွားတယ်လို့လည်းဖော်ပြထားပါတယ်။ဖမ်းမဖမ်းဆိုတာတော့ကျွန်မဗီဒီယိုမှာမတွေ့ရဘဲနဲ့သိကြတာကတော့လူစုခွဲတဲ့ဗီဒီယိုကတော့ online ပေါ်မှာပြန့်နှံ့နေပါတယ်နော်။ဆနပြဝဲတွေငင်းငင်းငင်းငင်းနဲ့ပြီးဆုံးနိုင်ပါစေလို့ဆန္ဒပြုမိပါတယ်။ရန်ကုန်လူစုရဲ့ Facebook account ပိုင်ရှင်ကလည်းလုံးလုံးရရသေးကြတာတခုပြောပါမယ်။ဘယ်နာကစစ်တပ်ကထောက်ခံနေ။ဘယ်ရာထူးရှိစစ်ဗိုလ်ကြီးကနှုတ်ထွက်တယ်။တာဝထွက်ပြေးတယ်။ကုလသမဂ္ဂဘာတွေဆုံးဖြတ်တယ်။ဘယ်နိုင်ငံကထောက်ခံနေကန့်ကွက်တယ်။ဒီလိုသတင်းတွေကိုဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအထူးကိူးမဆိုင်ပါနဲ့တဲ့။ကိုလုံးတဲ့လုံရမယ့်အလုပ်ကိုဆက်လုပ်ပါ။အားလုံးပူးပေါင်းပြီးတော့အထူးသဖြင့်ဝန်ထမ်းတွေ Civil Disobedience လို့ခေါ်တဲ့တပိုင်းတပိုင်းဆန္ဒထုတ်ဖော်တာမျိုးလုပ်ကြပါ။တမုံတီးကြပါလို့ပြောလာပါတယ်။အခုလိုအခြေအနေမျိုးမှာကျမတို့ဒီ VA စာမျက်နှာရဲ့သတင်းတွေအောက်မှာလည်းဒီလိုမျိုးတွေပဲတယောက်နဲ့တယောက်သတိပေးတာတွေနောက်ပြီးလှုံ့ဆော်တာတွေရေးလာကြတာတွေ့ရပါတယ်နော်။အောင်သူဆိုရတော်ရရှင်ကတော့အာနာရှင်အောက်မှာတိုင်းပြည်နောက်ပြန်ဆွေးရင်အမောင်ခင်းရဲ့နိုင်ကြတဲ့ပညာရေးစနစ်အောက်မှာကြီးပြင်းလာခဲ့ပြီးရပါပြီတဲ့။လူမှုရေးစီးပွားရေးလည်းပဝန်းကျင်နိုင်ငံတွေကြားမှာနောက်ောက်ကျခဲ့ရပါတယ်။နောက်အနာခက်ကလေးတွေကိုဒီအမွေကျိုးထပ်ပြီးမပေးစေချင်ပါဘူး။ငင်းငင်းတာရပြီးတော့ဖွံ့ဖြိုးတိုးတက်မဲ့အတိုင်းပြည်ဖြစ်အနာကမှမြင်ချင်ပါတယ်အခုလည်းပြည်သူရဲ့သဘောထားအမှန်တိုင်းကိုမျက်ဝါးထင်ထင်မြင်နေရပါပြီလောဘအာဏာမဲ့နေသူတို့ကိုဖယ်လိုက်ရုံနဲ့အတိုင်းပြည်ရဲ့အနာဂတ်ခီးအတော်လှပသွားပါလိမ့်မယ်ပြည်သူပဲရက်တည်မဲ့တက်မတော်ခေါင်းဆောင်တွေကိုလည်းပြည်သူတွေလိုလားပါတယ်ပြည်သူအတွက်တက်မတော်ဖြစ်စေချင်ပါတယ်အောင်သူဆိုတဲ့သောရရှင်ရေးလာတာပါဒီတော့ရှင်ကဒီအမောင်ခေရဲ့နိုင်ကြတဲ့ပညာရေးစနစ်အောင်မှာကြီးပြင်းလာရဲလို့ရေးလာလို့ကျမခုနတော့ကပဲအင်တာနက်ပေါ်မှာဖတ်ရတဲ့ post လေးတစ်ခုကိုအမှတ်ရမိသွားပါတယ်နော် Facebook ပေါ်မှာသူများရေးတင်ထားတဲ့ post လေးပါတူတူလေးရေးထားပေမဲ့လည်းစကလုံးလေးတွေမှတ်မှတ်တင်ရှိလို့မျှဝေချင်ပါတယ်ဒီ post မှာတော့ကျွန်တော်တို့ညံ့ငယ်တော့သူတို့ခံရတာပေါ့သူတို့တွေမညံ့အောင်စ조사နေကြတယ်အောင်မြင်ပါစေတဲ့ကျမဒီစာတူတူလေးကိုဖတ်ပြီးတော့တော်တော်လေးအတွေ့များသွားခဲ့ရပါတယ်နော်သူလိုဘယ်နှစ်ယောက်လောက်များဆူတောင်းနေမလဲလို့တွေးမိပါတယ်ဒါနဲ့ဒီလိုမျိုးမြန်မာနိုင်ငံကဖြစ်ရတဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကပါတီကြီးနှစ်ရက်လုံးရဲ့ထိတ်တန့်အထက်လွှတ်တော်အမတ်တွေကမြန်မာနိုင်ငံစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့တောင်းဆိုသွားပါတယ် မြန်မာနိုင်ငံမှာတိုင်းဆောင်မခံတဲ့ဒီမိုကရေစီအခုပြောင်းကာလာတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစဖို့လဲတမရသည့်ဂျိုးဘိုင်ဒန်အစိုးရအဖွဲ့ကတိုက်တွန်းသွားတာပါဒီနေ့ထဲမှာပဲကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြမှုတွေကိုအရေးမယူဖို့တိုက်တွန်းပါတယ်ဆိုပြီးပြောလာတာပါမြန်မာစစ်ဘက်နဲ့ရဲတပ်ဖွဲ့အနေနဲ့ငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေးစားလိုက်နာပြီးတော့ဆန္ဒပြသူတွေကိုအရေးမယူဖို့ကုလသမဂ္ဂကတောင်းဆိုပါတယ်တဲ့နိုင်ငံကအတိုင်းဝိုင်းနေနေလဲအခုချိန်မှာမြန်မာလူတွေနဲ့အတူရပ်တည်ဖို့မြန်မာနိုင်ငံကမခိုင်မာသေးတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ထွန်းတိုးတက်မှုတွေပြိုကျမသွားအောင်ဝိုင်းဝန်းလှုံ့ဆော်ကြဖို့နှိုးဆော်သွားခဲ့ပါတယ်။ဒီလိုသတင်းတွေအောက်မှာရေးလာတဲ့သရရှင်တွေကတော့စုမွန်သားဆိုတဲ့သရရှင်ကတောင်းဆိုမနေပါနဲ့အင်တာနက်ဖြတ်ခံထားရတာဘယ်လိုလုပ်ပေးနိုင်မလဲပြောပါတဲ့။ဟုတ်ကဲ့ဒါနဲ့အင်တာနက်ဖြတ်ခံထားရတယ်ဆိုလို့ဒီချိန်မြန်မာနိုင်ငံအခုဆိုရင်တော့ညနေ3နာရီလောက်ပေါ့နော်ဒီချိန်မှာတော့ဒီမကြခင်ကပဲအင်တာနက်လိုင်းနေဆက်ပြီးတော့ရပြီဆိုပြီးတော့တို့ရုံကဒီကိုစီသူတို့ကိုမိုးစောတို့သစဉ်တို့ဆက်သွဲလာပါတယ်ရှင်နောက်ထပ်သောရရှင်အောင်နိုင်ထွန်းကတော့တောင်းဆိုလို့မရပါဘူးအမေရိကန်ဒီလိုတောင်းဆိုနေမြန်မာပြည်သူစစ်ကြုံဘွားမှာနှစ်30နေရပါမယ်လင်းရင်တင်စစ်တမောကြီးလွတ်လိုက်ပြီးတော့စစ်ဗိုလ်ချုပ်ကြီးတွေနေတဲ့နေရာစီအရောက်လာခဲ့ပါတယ်ဒါကတော့ရှင်အောင်နိုင်ထွန်းရေးထားတာပါဒီမှာစိုးသန်းဆိုတဲ့တော့ရှင်သူ့ကိုပြန်ရေးထားတာကတော့သူများကိုအားကိုးမနေပါနဲ့အကူရေး CTM လှုပ်ရှားမှုမှာအလုံးပါဝင်မှုလှုံ့ဆော်ပေးပါတယ်ပြန်သူတွင်းရင်ရွေးမှာပါတယ်သူပြောတဲ့ CTM ဆိုတာကတော့ဒီအကြမ်းမဖက်ပဲအရက်သားတွေကနေပြီးတော့ကိုနီကိုဟန်နဲ့ဆန္ဒထုတ်ဖော်တဲ့လှုပ်ရှားမှုကိုပြောတာဖြစ်ပါတယ်နော်နောက်ထပ်တော့ရှင် Mgon Tan ဆိုတဲ့တော့ရှင်ကလည်း
တောင်းဆိုမယ်တိုက်တွန်းမယ်ပြီးရင်စီးပွားရေးပိတ်ဆို့မယ်ဒီလောက်ပါပဲအာဏာရှင်စနစ်ကိုတကယ်မုန်းနေဆိုရင်ပြည်သူတွေကိုယ်တိုင်ကြောက်သွေးတွေဖောက်ထုတ်ပြရမှာပါပြည်သူတွေကိုယ်တိုင်မဆန့်ကျင်တော့စစ်ကြံဘဝထက်နေကြရမှာပေါ့ CDM ကတကယ်ကောင်းတဲ့တပိတ်ပါဆိုရဝန်ထမ်းတွေမပါပဲဘယ်ဆိုရမှကြာရှည်မခံပါဘူးဒီတကာစစ်တပ်ကိုကြောက်ပြီးနှိမ်နေလိုက်ရင်တစ်သလုံးစစ်ဗိုလ်ချုပ်တွေဂုံသွေးဆုတ်တာခံရပါလိမ့်မယ
်နောက်တစ်ရက်ကတော့တောင်းဆိုတော့တောင်းဆိုပါနီးလန်းလေးရှာပါအောင်လားတဲ့
တကယ်တော့တောင်းဆိုမှုတွေရှိတော့ကောင်းပါတယ်လက်တွေစစ်အာဏာဖျောက်ချရေးထိတွေ့လောက်အောင်လက်တွေလိုအပ်နေပါပြီစစ်အာဏာဖျောက်နိုင်ရေးအတွက်ဘလို့နီးလန်းတွေလှုပ်ရှားကြပါဦးမလဲ
သူရင်းဆိုတဲ့သောရရှင်ကတော့ပြောပါတယ်ကုလကပြောပါပဲတဲ့အလို့လိုလိုပါတွေကတည်ုံတဲ့ရုရှားလက်တွေကဘာမှဖြစ်မလားသူကတော့စိတ်ပြက်လက်ပြက်နဲ့ရေးလာတာပါဝေယံဆိုးဆိုတဲ့သောရရှင်ကတော့ဒီခေတ်မှာအာဏာတက်သိမ်းတာ88တုံးကလို့မျက်စိပိတ်နားပိတ်နေခဲ့တဲ့ခင်မဟုတ်ပါဘူးဆိုတာသူတို့သိဖို့တဲ့အစိုးဆုံးကတော့နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကိုဖမ်းအဲ့လောက်ရကညံနေဆုံးလောက်ရပါဂျာမီဆွဲတာထက်ဆိုးပါတယ်အာနာဆိုတာပြည်သူတွေစီကစဉ်သက်တာပါပြည်သူတွေအခုသွေးစည်းနေပါပြီပြည်သူအာနာပြည်သူလက်ထဲရောက်ပါမယ်တဲ့ဝေယံဆိုးဆိုတဲ့သောရရှင်ရေးလာပါတယ်ဒီလိုမျိုးမြန်မာနိုင်ငံကဖြစ်နေတဲ့နောက်ဆုံးရအခြေအနေတွေကိုကျွန်တော်တို့ VOA မြန်မာပိုင်းကရရရသလိုတင်ဆက်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တချို့ကတော့ကိုသိန်းစော်ထွန်းကအခုလိုသတင်းတွေတင်ပြတာကျေးဇူးတင်ပါတယ်။လူဝင်စနပြေဝပါစေ။ယောဂါကပ်ပြီးကင်းဝေးပါစေတဲ့။ Cherry ကိုဆိုတဲ့သောရရှင်ကလည်း up to date news လေးတွေတင်ပေးလို့ကျေးဇူးတင်ပါတယ်။ပြည်ပရောက်မြန်မာတွေအတွက်ခင်ဗျားတို့ပဲအားကိုးစရာရှိတာပါ။ထိကြမှန်ကန်တဲ့သတင်းလေးတွေတင်ပေးပါအောင်ခင်ဗျားတွေဟုတ်ကဲ့။အခုပြောသွားသလိုပဲကျမတို့အချိန်နဲ့အမျှဝိုင်းတော်သားတွေအလုံးလုံးနေကြပါရဲ့နော်ဒီတစ်ပတ်တော့ဒီမှာတင်ကျမတို့ရဲ့ပေးစာကဏ္ဍကိုရက်ချင်ပါတယ်ရှင်သောရရှင်တွေကိုမြမတချင်းလေးနဲ့မေတ္တာတွေလက်ဆောင်ပေးချင်ပါတယ
်ကျမတို့ view ရဲ့မြမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မေတ္တာတွေလက်ဆောင်ကဏ္ဍမှာဒီတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်
က်ပြီးတော့တော်ရရှင်တွေကိုမြစ်တာဒေးလက်ဆောင်တချင်းလေးတို့နဲ့ဖျော်ပြပေးကြပါလိမ့်ရှင်။ဆောင်းလိုက်ရေးဆက်တိဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ္ဆာမော်ကွန်ဆိုတဲ့တချင်းလေးတချင်းတလေးဖြစ်ပါလိမ့်။နားဆင်ကြည့်ကြပါအောင်နော
်။
ရေးသားပေးပို့လာကြတဲ့ view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ review ကနေဖန်ယူနာဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို review နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့view ရဲ့ internet ဆာမျက်နှာမှာပြန်ပြော်နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလက်ပြောပါအောင်မယ်ရှင်။မြန်မာနိုင်ငံမှာအရသာအစိုးရစီကနေအုပ်ချုပ်ရေးအာဏာကိုတပ်မတော်ကဝေးဦးစီးချုပ်ကသိမ်းယူအုပ်ချုပ်နေတာကိုမချေနှက်တဲ့ကန့်ကွက်ဆန္ဒပြပွဲတွေမြို့တော်တော်များများမှာဖြစ်ပေါ်နေပါတယ်။ရန်ကုန်မြို့မှာဒုတိယနေ့အဖြစ်လမ်းပေါ်ထွက်ချီတက်ဆန္ဒပြပွဲတွေမှာဆန္ဒပြသူသိန်းခန့်လောက်အထိရှိခဲ့ပါတယ်။ဒီကနေ့ရန်ကုန်ကဆန္ဒပြပွဲမှာအသက်အရွယ်မျိုးစုံလူဒန်းစားအလှပေါင်းစုံကចောင်းသားလူငယ်တွေနဲ့အဖွဲ့အစည်းအတီးတီးပါဝင်ခဲ့တယ်လို့ဆန္ဒပြရာလမ်းတစ်လျှောက်မှာလည်းတချို့ပြည်သူတွေကရေဘူးတွေအေးတွေနဲ့အစားအသောက်တွေကိုပေးဝေကြပါတယ်။ဒါအပြင်ကျန်းမာရေးအကူအညီလိုအပ်တဲ့သူတွေကိုပေးဖို့အတွက်ကျန်းမာရေးဝန်ထမ်းတချို့နဲ့လူနာကျင်ရှင်တချို့လည်းကူညီဖို့အသင့်ဆောင်ပေးခဲ့ကြပါတယ်။ရန်ကုန်မြို့ကချီတက်ဆန္ဒပြကြတဲ့နေရာတွေမှာရဲလုံခြုံရေးတွေကတားဆီးပြီးတော့လမ်းပိတ်ဆို့ထားတာတွေရှိပေမဲ့လည်းထိတ်တရင်ဆိုင်မှုမျိုးမဖြစ်ပဲဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။အခုလိုမျိုးရန်ကုန်အပြင်ပဲခူးမန္တလေးမုံရွာမကွေးတောင်ကြီးပေါင်းတဲ့ဇီးကုံပသိမ်မြောင်းများစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံအနှံ့ကမြို့တွေမှာလည်းစစ်တပ်အာဏာသိမ်းထားတာကိုဆန့်ကျင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအားလုံးအလုံးမစင်မဲ့တပိတ်ပေါက်ပေးကြဖို့အတွက်88မျိုးဆက်ခေါင်းဆောင်တွေရဲ့ငြိမ်းချမ်းရေးနဲ့ပွင့်လင်းလူပေါင်းကအခြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဆေးရနာသိမ့်မှုကိုဌာနပေါင်းဆောင်ကဝန်ထမ်းတွေဆန့်ကျင်အားခံမှုတွေလုပ်နေတဲ့အပေါ်ဝမ်းသာဂုဏ်ယူတယ်လို့ဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဝန်ထမ်းတွေအလုံးမစင်မဲ့ဆန့်ကျင်အားခံတာဟာအာဏာသိမ်းထားသူတွေကိုကောင်းကောင်းထိုးနှက်နိုင်တယ်ဆိုတာထင်ရှားတာကြောင့်နောက်ပြန် February 6ရက်တနင်္လာနေ့ကစပြီးတော့ဌာနဆောင်ကဝန်ထမ်းအလုံးအလုံးမစင်မဲ့တတိပိတ်မှောက်ကြဖို့ပန်ကြတယ်လို့88ခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေပြည်တော်မှာတော့သမ္မတဦးဝင်းမြင့်တဲ့နိုင်ငံတော်တာဝန်ခံဒေါက်အောင်ဆန်းစုကြည်တို့ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်။ February 9ရက်တနင်္ဂနွေနေ့ညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကို9:00ကနေ10:00အထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံထွေးမှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆွမ်းမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.